Welcome to the Voice of America in Burmese.
ဗီယန်နေကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ24ရက်ကျန်တာပရီနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကိုညာဝင်းအောင်နဲ့ကျွန်မနှောင်းလောက်တင်ပြမှာပါပြည်တွင်းစစ်စီဦးတည်နေတဲ့မြန်မာအတွက်ငြိမ်းချမ်းရေးအကြံဉာဏ်တွေကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကကန့်လန့်လိုက်ပါတယ်ယူကရိန်းနိုင်ငံနဲ့ရုရှားတို့ဆက်ပြီးတော့ပြစ်ခတ်တိုက်ခိုက်နေတဲ့အတွက်ဆောင်းနှကြီးမှာမြို့အတော်များများမိပြက်နေပါတယ်တခါကာတာကပဖလာပွဲနောက်ဆုံးပွဲအနိုင်အရှုံးအခြေအနေတွေကိုလည်းဒီကနေ့မနက်ဖြန်သတင်းတွေမှာကြားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီအာဆီယံရဲ့ဒေသဆိုင်ရာအဆင့်လိုက်ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကာကွယ်ရေးဝန်ကြီးကိုမဖိတ်ကြားပဲထားခဲ့ပါတယ်။ဒီပေါ်သုံးသက်ချက်တချို့ထွက်ပေါ်လာပါတယ
်။ဆိုတော့အဲ့တော့အာဆီယံဘက်ကကြတော့ဒီလက်ရှိအချိန်ကြီးကတော့မြန်မာဘက်ကဂျန်တဲ့ဝန်ကြီး level တွေဂျန်တဲ့ကော်မတီတွေမှာ
ပုံစံတွေပြီးမှပြည်စုံကိုနားဆင်ရဖို့ရှိပါတယ်။တခါကြီးကိုင်းပြည်နယ်ဘက်ကဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြဖို့ရှိပါတယ်။နှစ်ကုန်ပိုင်းဈေးဝယ်ရာသီနဲ့ပတ်သက်တဲ့သတင်းလွှာကိုလည်းထုတ်လွှင့်မဲ့အပြင်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုနန်းလောင်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံထဲကထိခိုက်ပျက်စီးနေတဲ့တအားပေးလိုင်းတွေကိုပို့ထူနေကရုရှားကထပ်ပြီးတော့တိုက်ခိုက်ခဲ့တာဟာရစ်ခဲမအောက်ရောက်အောင်အိတ်ခဲနေတဲ့ဆောင်းရာသီကာလအတွင်းယူကရိန်းပြည်သူတွေပို့ဒုက္ခရောက်အောင်ရုရှားဘက်ကတမင်ရွယ်တိုက်ခိုက်တဲ့သဘောဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်နှစ်ထပ်အဆောက်အဦတစ်ခုထိမှန်ပြီးတော့လူ3ထပ်မင်းသေဆုံးခဲ့တယ်လို့မြို့တော် Kiev ကတာဝန်ရှိသူတွေကပြောပါတယ်မြို့အတော်မြများမှာမိပြက်နေပြီးတော့ Kiev မှာလည်းမြို့ရဲကတချို့အပိုင်းတွေနဲ့အိနေချင်း Moldova နိုင်ငံကဒေသတွေမှာလည်းမိမရဘူးလို့တာဝန်ရှိသူတွေကပြောပါရယ်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Kiev မြို့ထဲကအခြေခံအဆောက်အုံတစ်ခုထိမှန်ပြီးတော့လူတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မြို့တော်ဝန် Vitali Klitschko က Telegram လို့မှုဆမျက်နှာမှာရေးပါရယ်ပိုလန်နိုင်ငံနဲ့နယ်စပ်အနောက်ပိုင်း Lviv မြို့မှာလည်းတမျိုးလုံးမိပြက်သွားတယ်လို့မြို့တော်ဝန်ကပြောပါရယ်လေကြောင်းတိုက်ခိုက်မှုကြောင့်ဘလောက်ထိခိုက်သွားတယ်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူးလက်သလုံးသတင်းပတ်တွေမှာရုရှားကယူကရိန်းတအားပေးစရုံတွေကိုပြစ်မှတ်ထားပြီးတော့အဆင်မပြတ်တိုက်ခိုက်နေတာကြောင့်အကြီးအကျယ်မိပြက်နေတာပါတခါဥရောပမှာအကြီးဆုံးယူကရိန်းနိုင်ငံရဲ့ Zaporizhia Nuclear စွမ်းအင်စရုံမှာလည်းပြင်ပလက်စစ်တအားတွေထပ်ပြီးတော့ပြတ်တောက်သွားတာကြောင့် Nuclear ချောင်းနယ်အေးပေးဖို့ Nuclear ဆိုင်ရာလုံခြုံရေးနဲ့အခြားလုပ်ငန်းတွေအရေးပေါ်အတွက်အရေးပေါ် Diesel C မိဆက်သုံးပြီးတော့လက်ပတ်နေရတယ်လို့ IAEA ကပြောပါတယ်နျူကလ িয়ার ဘေးအန္တရာယ်ပေါ်ပေါက်မလာအောင်ဓာတ်ပေါင်းဖို့အနေကတိုက်ပွဲတွေချက်ချင်းရပ်ဖို့ IAEA ညွှန်ကြားရေးမှူး Rafael Marino Gorsi ကလည်းမကြာခဏတိုက်တွန်းတောင်းဆိုနေပါတယ
်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်နွယ်လို့ဆိုပြီးအီရန်လုံခြုံရေးတပ်ဖွဲ့အရာရှိ3ဦးကိုအမေရိကန်ကပြစ်မှတ်ထားဒဏ်ခတ်အရေးယူလိုက်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကဗုဒ္ဓနေ့မှာကြေညာပါတယ်အထူးသဖြင့်ကတ်လူမျိုးတွေအများစုနေထိုင်ရာဒေသမှာဖြစ်ပေါ်တဲ့ဆန္ဒပြပွဲတွေကိုအီရန်အာဏာပိုင်တွေနှိမ်နင်းနေတဲ့လုပ်ရက်နဲ့ပတ်သက်လို့အရေးယူတာဖြစ်ပါတယ်။ကတ်အမျိုးသမီးမာရှာအမီနီကိုရဲကဖမ်းဆီးထားစဉ်တင်ဆုံးခဲ့ပြီးတဲ့နောက်အီရန်နိုင်ငံတဝန်းဆန္ဒပြပွဲတွေပေါပေါက်လာခြင်းကဆက်လို့အမေရိကန်ရဲ့အခုလိုနောက်ထပ်ဒဏ်ခတ်အရေးယူမှုဖြစ်လာတာပါ။အီရန်လုံခြုံရေးတပ်တွေကအီရန်ရဲ့အနောက်မြောက်ဘက်ကတ်ဒေသမျိုးတွေမှာဖြစ်ပွားတဲ့ဆန္ဒပြပွဲတွေကိုနှိမ်နင်းနေတာကြောင့်လို့ဆိုပြီးတော့အမေရိကန်ဗန်နာယီဝန်ကြီးဌာနကပြောပါတယ်။ပေးဆိုဒဏ်ခတ်ခံရတဲ့အထင်မှာကတ်ဒေသစနာဂျာမျိုးနယ်အုပ်ချုပ်ရေးမှူးအက်စ်ဂရီနဲ့မြို့နယ်ရဲတပ်ဖွဲ့မှူးတို့ပါဝင်ပါတယ်အဲ့ဒီဒေသမှာအသက်16နှစ်အရွယ်ဆန္ဒပြသူတူလုံခြုံရေးတပ်ရဲ့လက်ချက်နဲ့တည်ဆုံရတာကြောင့်မြို့နယ်အုပ်ချုပ်ရေးမှူးနဲ့အခြားအရာရှိတွေရဲ့မှားယွင်းချက်ကြောင့်လို့အမေရိကန်ဗဏ္ဍာရေးဌာနကထောက်ပြပါတယ်နောက်ထပ်တန်ခတ်ပေးဆိုခံရသူတူကတော့အီရန်ဒေါ်လာရေးပြည်ဆောင်တပ်ရဲ့တပ်မှူးမိုဟာမက်တာဂီဖြစ်ပြီးသူ့ကိုကတ်ဒေသမှာနောက်ထပ်တပ်ဖွဲ့တွေဖြန့်ကျက်ချာရဖို့အမိန့်ပေးခဲ့တာကြောင့်လို့ပြောပါတယ်ခင်ဗျာ
စီးရီးယားကတ်တိုက်ခိုက်ရေးသမားတွေကိုပြစ်မှတ်ထားတဲ့တူရကီလေကြောင်းတိုက်ခိုက်မှုတွေဟာစီးရီးယားနိုင်ငံအရှေ့အမြောက်ပိုင်းမှာတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေအနီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ဒေသရင်းတင်းမာမှုတွေတိုးလာတယ် လို့သတင်းရင်းမြစ်တစ်ခုက VOA ကိုပြောပါတယ် IS Islamic စစ်သွေးကြွားတွေကိုတံပြန်တိုက်ခိုက်နေတဲ့ Syria ရောက် American တပ်သား900လောက်ကိုကြီးကြပ်အုပ်ချုပ်နေတဲ့ US Central Command CENTCOM ကလေကြောင်းတိုက်ခိုက်မှုဖြစ်ပေါ်ခဲ့ကြောင်းအင်္ဂါနေ့မှာပထမဆုံးထုတ်ဖော်ပြောဆိုခဲ့ပါတယ်။အခင်းဖြစ်ချိန်မှာစခန်းတွင် American တပ်ဖွဲ့တွေရှိမနေဘူးလို့လည်းပြောပါတယ်။ဒါပေမဲ့လည်း Hasaka မြို့မြောက်ဘက်ကအခြေစိုက်စခန်းနဲ့မလန်မကန်မီတာ300ကွာလောက်မှာ American တပ်ဖွဲ့တွေရှိနေခဲ့တယ်လို့ American ကာကွယ်ရေးဌာနအရာရှိတဦးက VOA ကိုပုတ်ထူးနဲ့နောက်ပိုင်းမှာပြောပါတယ်။ American တို့ကြော်တော်နောက်ခံပေးထားတဲ့ Syria ဒီမိုကရက်တစ်တပ်ဦး SDF နဲ့နှိစက်တဲ့တရင်ရင်းမြစ်တစ်ခုရဲ့အဆိုအရအခြေစိုက်စခန်းဟာခြံဝင်းကြီးတစ်ခုထဲမှာရှိတာဖြစ်ပြီးတော့ American တပ်ဖွဲ့တွေကဝင်းထဲကအခြားအဆောက်အုံထဲမှာရှိနေကြတာလို့ VOA ကိုပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့် American တပ်ဖွဲ့တွေအနေဖြစ်စေတဲ့ဆိုတော့တရင်တွေရထားတယ်လို့လဲ CENTCOM ပြောခွင့်ရသူ Colonel Joe Buccino ရဲ့ကြေညာချက်မှာဖော်ပြထားတာပါ။အဲ့ဒီလေကြောင်းတိုက်ခိုက်မှုကြောင့် American တို့လေ့ကျင့်သင်တန်းပေးထားတဲ့အကြံဖက်မှုတံမြန်ချေမုံရဲ့တပ်ဖွဲ့ဝင်တဦးတည်ဆုံခဲ့ရတယ်လို့လဲ SDF တာဝန်ရှိသူတွေကပြောပါတယ်။
ကိုဗစ်ကြော့ပြန်ကူးစက်မှုဖြစ်နေတဲ့တရုတ်နိုင်ငံမှာလောကလာစာအတွင်ရောကိုဗစ်ရောဂါထိန်းချုပ်ကန့်သတ်မှုတွေကိုမကျေနပ်တာကြောင့်ပါကြောက်ကျိုးမျိုးက Apple iPhone စက်ရုံအလို့သမားတွေဆန္ဒပြတဲ့ဗီဒီယိုတစ်ခုဗော်ဒူးနေကလူမှုကွန်ရက်မီဒီယာပေါ်ပြန်သွားခဲ့ပါတယ်ဗီဒီယိုထဲမှာတော့နှကောင်းစည်းတတ်ထားတဲ့အလို့သမားထောင်ကျော်ဟာရောဂါပိုးကာကွယ်တဲ့ဝတ်စုံပြူဝတ်ပြီးပလတ်စတစ်တိုင်းအကာအကွယ်နဲ့ရဲတွေကိုဆန့်ကျင်ဆန္ဒပြပြီးရဲတွေကဆန္ဒပြသူတူကိုရိုက်နှက်ကန်ကြောက်တာဒုံးနဲ့ရိုက်တာကိုမျက်မြင်တွေကပြောပါတယ်ဒီအနာပိုင်းရဲ့ကိုဗစ်ဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့အတူဈေးဆိုင်တွေရုံးတွေပိတ်ခိုင်းတာပြီးလူသန်းပေါင်းများစွာနေအိမ်မှာပဲပိတ်လောင်ထားသလိုဖြစ်ရကနေအခုလိုဆန္ဒပြတဲ့အထိဖြစ်လာရတယ်လို့ဆိုပါတယ်ကိုဗစ်လုံးဝကင်းစင်ရေးဇီရိုကိုဗစ်မူဝါဒကိုတင်းကျပ်စွာချမှတ်လွတ်ဆောင်နေတဲ့တရုတ်ကွန်မြူနတီပါတီကတော့ကွာရန်တင်းကာလတူအောင်လုပ်တာမျိုးအပြင်အခြားစည်းကမ်းချက်တွေကိုအပြောင်းလဲလုပ်သွားဖို့တင်းကျပ်မှုတွေလျှော့ပေးသွားမယ်လို့ဒီလာတဲ့ကတိပေးထားပါတယ်ပြခဲ့တဲ့လာတော့ကလည်းထိုင်ဝမ် Foxconn နီးပညာကုမ္ပဏီကလေပတ်နေတဲ့ iPhone စက်ရုံကထောင်ချီတဲ့လုပ်သားတွေဆန္ဒပြခဲ့ကြတာပါအကြောင်းကတော့တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုအသစ်တွေပြန်ပေါ်လာပြီးနောက်ရောဂါပိုးအတွက်လုံခြုံမှုမရှိတဲ့လုပ်ငန်းဝင်အခြေအနေကိုမကျေနပ်ကြတာကြောင့်ဆန္ဒပြတာဖြစ်ပါတယ်ဒီတော့တွင် iPhone စက်ရုံအတွက်လုခလာစာတိုးပေးပြီးအလို့သမားတွေခေါ်ယူနေတာကြောင့်လည်းလက်ရှိစက်ရုံအလို့သမားတွေကိုပို့ပြီးဒေါသဖြစ်စေတာဖြစ်ပါတယ်ခင်ဗျာ
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ကြားတာပြင်းနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံဒေသတချို့မှာပြည်ရင်းစစ်တွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးတည်ဆောက်ဖို့ကမ္ဘောဒီးယားကအကြံဉာဏ်တွေပေးလိုပါတယ်လို့နိုဝင်ဘာ23ရက်ဗုဒ္ဓနေ့မှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအခုလိုပြောဆိုသွားပါတယ်
။ယင်းတိုင်းတည်းနေနိုင်စွာတဲ့ဖြစ်ယုတ်တိထော
မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကိုဦးတည်နေပါပြီ။တချို့ဒေသတွေမှာတော့ပြည်တွင်းစစ်ဖြစ်နေပါပြီ။အနည်း30ကြာပြည်တွင်းစစ်တန်းခံခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံနိုင်နေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ငြိမ်းချမ်းရေးခိုင်မြဲဖို့နဲ့စစ်ပြီးကာလနိုင်ငံပြောင်းလဲတည်ဆောက်ရေးအတွေ့အကြုံတွေကိုမျှဝေလိုပါတယ်လို့အာဆီယံအလက်ကြာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအစည်းအဝေးအဖွဲ့မိန့်ခေါ်မှာပြောကြားသွားတာပါ။လွန်ခဲ့တဲ့10နှစ်လောက်ကပဲအရှိတောင်အာရှမှာပြည်တွင်းစစ်ကင်းမဲ့ဆုံးတမမဟုတ်သဘောထားကွဲလွဲမှုကင်းမဲ့တဲ့ဆုံးတမဖို့ဟွန်ဆန်ကအကြံပြုခဲ့တာပါ။အဲ့ဒီကာလတုန်းကတော့ဒေသတွေမှာပြည်တွင်းစစ်ပြန်လည်ပေါ်ပေါက်လာမယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေထင်မှတ်မထားခဲ့ဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားပါတယ်။အစီအဝေးကိုမြန်မာကိုစားပြုသူမပါဘဲကမ္ဘောဒီးယားနိုင်ငံမှာပုတ်ထုံးနေမှာကျင်းပခဲ့တာပါ။ဒီအစီအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin တရုတ်ကာကွယ်ရေးဝန်ကြီး Wife Hero အပြင်တောင်ကိုရီးယား၊ဂျပန်၊အိန္ဒိယ၊ Australia ၊ New Zealand နဲ့ Russia တို့ကိုယ်စားလှယ်တွေတက်ရောက်လာကြပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ဖြစ်ကွက်တာကြောင့်အာဆီယံထိပ်သီးအစည်းအဝေးတွေမှာမြန်မာကိုနိုင်ငံရေးအရာကိုစားပြုခွင့်မပေးဘဲထားတဲ့အပြင်တခြားအာဆီယံအစည်းအဝေးတွေမှာပါမြန်မာကိုကိုစားပြုခွင့်စင်စားဖို့ပြီးခဲ့တဲ့အာဆီယံထိပ်သီးညီလာခံကဆုံးဖြတ်ခဲ့ပါတယ်။အခုလိုအာဆီယံကာကွယ်ရေးအစည်းအဝေးမှာမြန်မာကိုချမ်းလက်ထားတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေလုတ်လာတဲ့အထက်မှာစစ်ကောင်စီရဲ့သတင်းတွေကိုအလေးပေးရေးသားဖော်ပြနေတဲ့သတင်းဌာနတချို့ကသတင်းတော့နှစ်ဦးအထင်းသိမ်းခံခဲ့ရတယ်လို့အဖမ်းခံရသူတွေနဲ့နှီးဆက်တဲ့အတိုင်းဝန်ကကိုကိုကပြီးတော့ဒီ AB သတင်းမှာဖော်ပြပါတယ်။ နေပြည်တော်မှာပြီးခဲ့တဲ့သတင်းပတ်တဲ့ကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအပြီးမှာပဲဖမ်းဆီးခံလိုက်ရတာလို့အမည်မဖော်လိုတဲ့နှိစက်သူတူကပြောတာပါ YouTube မှာဗီဒီယိုတွေတင်နေတဲ့ New History for People သတင်းအေဂျင်စီကကိုဝင်းဦးနဲ့ဒေပြောအွန်လိုင်းသတင်းဌာနကကိုဇော်မင်းဦးတို့ကိုဖမ်းဆီးသွားတယ်လို့သတင်းမှာဖော်ပြပါတယ်သူတို့ကိုဖမ်းဆီးမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိပါဘူးလူမှုကွန်ရက်ပေါ်မှာပြန့်နှံ့လာတဲ့ဗီဒီယိုတစ်ခုမှာတော့အဲ့ဒီသတင်းသမား2ဦးတည်းကကိုဝင်းဦးဟာသတင်းစာရှင်းလင်းပွဲအတွင်းဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့မေခွန်းမေးရမှာအမေစုလို့ခေါ်ပေါ်သုံးဆွဲပြီးစစ်ကောင်စီပြောခွင့်ရသူကိုမေခွန်းထုတ်ခဲ့တာကြောင့်ဖြစ်နိုင်တယ်လို့နေပြည်တော်သတင်းတောက်အတိုင်းဝိုင်းကခန့်မှန်းပါတယ်ပုံမှန်အဖြစ်နေပြည်တော်သတင်းစာရှင်းလင်းပွဲတွေမှာမေခွန်းကြိုပေးရလေရှိပြီးတကယ်တမ်းမေခွန်းမေးခြင်းမှာအမေစုလို့သုံးနှုံးခဲ့တာဖြစ်ပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိဖမ်းဆီးခံရတဲ့သတင်းသမား150နီးပါးရှိနေပြီဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်စစ်တပ်ဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့မညီညွတ်ပဲနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိခဲ့ကြောင်းရှေ့သတင်းပတ်မှာအနားယူရမယ်ပါကစ္စတန်စစ်ဖက်အကြီးအကဲကဗုဒ္ဓဟူးနေ့မှာဝန်ခံပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံရေးမှာစစ်တပ်ကဆယ်စုနှစ်တွင်နဲ့ကြီးပါဝင်ပတ်သက်မှုရှိခဲ့တာကြောင်းပြည်သူတွေရဲ့ဝေဖန်မှုနဲ့လည်းမကြာခဏရင်ဆိုင်ခဲ့ရတာပါကြာဆုံးစစ်တီတော်ရင်းနဲ့မိသားစုဝင်တွေကိုစစ်ဌာနချုပ်ရှိရာရဝါ PD မြို့ကနေရုတ်တန်ကတဆင်နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာပဲပို့ချုပ်ကြီးကူမာဂျာဗက်ဘတ်ဘွာကအဲ့ဒီလိုဝန်ခံပြောဆိုခဲ့တာပါပြီးခဲ့တဲ့ဧပြီလမှာရဒုကဖြုတ်ချခံရတဲ့ဝင်းချောဟောင်းအီမရာခန်ကသူ့ကိုဖယ်ရှားတဲ့နေရာမှာအမေရိကန်ပြည်ထောင်စုပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့ပြောဆိုချက်ဟာလည်းမှန်ကန်မှုမရှိဘဲနဲ့မာရွင်းနဲ့ပြောဆိုချက်တာဖြစ်တယ်လို့အသက်62နှစ်အရွယ်ဗိုလ်ချုပ်ကြီးဘတ်ရှွာကပေးချပါတယ်နိုင်ငံတော်ကိုနှိမ့်ညမနာကာကွယ်ဆောင်ရှောက်နေတဲ့စစ်တပ်အနေနဲ့မကြာခဏဆိုသလိုဝေဖန်ခံရတာမျိုးရှိပေမဲ့အထူးကကတော့လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းစစ်တပ်ကဖွဲ့စည်းအုပ်ချုပ်ပုံနဲ့မညီညွတ်ပဲနိုင်ငံရေးမှာကြားဝင်ပတ်သက်မှုကြောင့်သာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါကြောင့်လဲပြီးခဲ့တဲ့ဖေဖော်ဝါရီလမှာပဲစစ်တပ်ကနိုင်ငံရေးမှာလုံးဝပါဝင်ပတ်သက်တာမျိုးမလုပ်ဖို့အခိုင်အမာဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်ပါကစ္စတန်နိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမပြုဖို့ဘာကြောင့်ဆုံးဖြတ်ခဲ့ရသလဲဆိုတာကိုတော့ဗိုလ်ချုပ်ကြီးဘတ်ရှွာကပြောဆိုမသွားပါဘူ
းကမ္ဘာဖလားဘောလုံးပွဲတွေကိုကာတာနိုင်ငံမှာဆက်လက်ကျင်းပနေပြီးနိုဝင်ဘာ23ဗုဒ္ဓဇဒုထမြောက်နေ့ကစားပွဲမှာတော့အိုဆူ F ပွဲစဉ်မှာဘယ်လ်ဂျီယံအသင်းကကနေဒါအသင်းကိုတကိုးကိုးမရှိနဲ့အနိုင်ရသွားပါတယ်အိုဆူ E ပွဲစဉ်မှာစပိန်အသင်းကကော့စတာရီကာအသင်းကို9-6ဂိုးမရှိနဲ့အပြတ်သတ်နိုင်သွားပါတယ်အစောပိုင်းကစားတဲ့ဂျပန်နဲ့ဂျာမနီပွဲမှာဂျပန်ကဂျာမနီကို2-2နဲ့နိုင်ပါတယ်ခရိုအေးရှားနဲ့မော်ရိုကိုပွဲမှာတော့နှစ်သင်းစလုံးဂိုးမရှိသေးကြပါတယ်အိုဆူ F မှာလက်ရှိအချိန်ထိဘယ်လ်ဂျီယံကသုံးမှတ်နဲ့ဦးဆောင်နေပြီးခရိုအေးရှားနဲ့မော်ရိုကိုတို့ကတမှတ်စီရပါတယ်အိုဆူအီမှာတော့အခုချိန်ထိစပိန်နဲ့ဂျပန်ကသုံးမှတ်စီနဲ့ထိပ်ပိုင်းမှာရှိနေပြီးဂျာမနီနဲ့ကော့စတာရီကာအသင်းတွေကတမှတ်မှမရသေးပါဘူး။ကြာသာပတေးနေ့ပွဲစဉ်တွေမှာတော့ဆွစ်ဇာလန်နဲ့ကင်မရွန်၊ဥရုဂွေးနဲ့တောင်ကိုရီးယား၊ပေါ်တူဂီနဲ့ဂါနာပြီးတော့ဘရာဇီးနဲ့ဆာဗီးယားအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါလေဗျာ။ကြာသာပတင်းနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအာဆီယံနဲ့ပတ်သက်တဲ့အခြေအနေကိုကြည့်အောင်ပါ၉ချိန်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာမြန်မာကိုစားပြုကိုယ်စားလှယ်မပါဝင်ခဲ့ပါဘူးအာဆီယံကကျင်းပတဲ့အစည်းအဝေးတွေအတွက်မြန်မာကိုဖိတ်ကြားရေးဆိုင်ရာသုံးသပ်ဖို့အာဆီယံပူးပေါင်းဆောင်ရွက်ရေးကောင်စီကိုတာဝန်ပေးခဲ့ပြီးတဲ့နောက်အခုလိုမျိုးကာကွယ်ရေးဝန်ကြီးဆွေးနွေးပွဲကိုတက်ရောက်ခွင့်မရတာပဲဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံကိုဖိအားတိုးပေးလိုက်တာဖြစ်ပြီးဒီလိုဖိအားပေးတာဟာလက်တွေ့တက်ရောက်မှုနည်းနိုင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့အမေရိကန်နဲ့အတူတရုတ်လိုအင်အားကြီးတဲ့နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေပါတက်လို့ရှိတဲ့ဒီအာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိဘများအစည်းအဝေးမှာလက်ခံကျင်းပပေးတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကအဖွဲ့မေကွန်ပြောရမှာအာဆီယံဒေသတွင်းပြည်တွင်းစစ်ဖြစ်ဖို့ဘယ်သူမှမထင်ခဲ့ချိန်မှာမြန်မာမာကတချို့နေရာတွေမှာပြည်တွင်းစစ်စဖြစ်နေပြီးတတိုင်းပြည်လုံးကိုဖြစ်လာဖို့ဥတီနေတယ်လို့ပြောခဲ့ပါတယ်။ဒီကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအရင်နှစ်တွေကတက်ခွင့်ရခဲ့တဲ့မြန်မာကာကွယ်ရေးဝန်ကြီးဒီနေ့မှတက်ခွင့်မရတဲ့အပေါ်မြန်မာရေးသုံးသပ်သူဦးရထွန်းက
ဒါကနောက်ဆုံးသူတို့အာဆီယံထိပ်သီးအစည်းအဝေးမှာဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ five point consensus ကိုအကောင်အထည်မဖော်နိုင်တာဟာမြန်မာနာဇာကစစ်အစိုးရကြောင်းဆိုပြီးတော့သူတို့ညှိနှိုင်းချုပ်ထားတာရှိတယ်။အဲဆိုတော့ထပ်ပြီးတော့တိုးပြီးတော့ဒီ five point consensus ကိုအကောင်အထည်ဖော်ဖို့ဖိအားပေးတဲ့အနေနဲ့ဒီထိပ်သီးအစည်းအဝေးရော နိုင်ငံသားရေးဝန်ကြီးအစည်းအဝေးရောနောက်တစ်ခါနိုင်ငံရေးအရာဒီပို့စီပေါ့နော်ဒီဝန်ကြီးအဆင့် level တွေကိုကွာမဖိတ်ဖို့အဲ့ဒီမှာပြောကြဆိုကြတာတတိထားလိုက်နေတယ်အဲဆိုတော့သူတို့နောက်မှာဖိတ်လို့ရှိရင်အဲ့ဒီနိုင်ငံရေးပို့မဟုတ်တဲ့အစိုးရညွန်ကြားရေးမှုချုပ်အဆင့်နောက်တည်းပဲဖိတ်လိုက်မယ်ထင်တယ်ဒီတစ်ခေါက်ကဒီအစည်းအဝေးမှာကအမေရိကန်တော်ရေးဝန်ကြီးလည်းပါမယ်ပြည်ထုတ်လည်းပါမယ်အိန္ဒိယလည်းပါမယ်ဆိုတော့အမေရိကန်ကလည်းနည်းနည်းဖိအားပေးပုံရတယ
်ပြီးခဲ့တဲ့ဘက်ကပြီးဆုံးခဲ့တဲ့ဒီအာဆီယံထိပ်သီးပွဲရဲ့မြန်မာဆိုင်ရာနောက်ဆုံးကြေညာချက်ထဲမှာလို့ရရင်အခုလိုအခြားဝန်ကြီးအဆင့်တွေကိုဆက်ကန့်သက်ဖို့ကိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေပါတဲ့ coordinating ပူးပေါင်းဆောင်ရွက်ရေးကောင်စီကိုလုပ်ပိုင်ခွင့်ပေးလိုက်တာကြောင့်အခုလိုဆုံးဖြတ်နိုင်ခဲ့တာလို့အာဆီယံကြွမ်းကျင်သူတွေကဆိုပါတယ် ISP မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းကလည်းဒါကိုသဘောတူပါတယ
်အဓိကတော့ဗျာဟိုအာဆီယံဆုံးဖြတ်ချက်တွေမှာဟိုအရေးပါတဲ့တစ်ချက်ပါတယ်ဗျအဲ့ဒါကကျွန်တော်တို့ coordinating body ကိုပို့ပြီးတော့ဩဇာအာဏာပေးရတဲ့အားမျိုးတွေ့ရတာပေါ့ဆိုတော့အဲ့တော့အာဆီယံဘက်ကကြတော့ဒီလက်ရှိအချိန်ကြီးကတော့မြန်မာဘက်ကဂျန်တဲ့ဝန်ကြီး level တွေဂျန်တဲ့ committee တွေမှာပူးပေါင်းဆောင်ရွက်တုံးပါပဲဟောဒါပေမဲ့လည်းတခြားကိစ္စတွေမှာအခုက case by case ပေါ့နော်ဟိုကိစ္စတစ်ခုချင်းဆုံးဖြတ်မယ်ဆိုတော့သဘောထားမျိုးပါလာတယ်အဲ့ဒါအရေးကြီးတယ်လို့ထင်ပါတယ်
အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာကြောင့်တက်ရောက်မှုရှိနိုင်တဲ့ပုံမေးရမှာဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဦးရဲထွန်းက
ဒီလိုဆုံးဖြတ်လိုက်တဲ့အတွက်ကြောင့်မလို့တော့အဲ NASA ကကနေပြီးတော့အခု 5-point consensus ပေါ့သူတို့အကောင့်ထဲ position တယ်လို့လိုက်လုံးလိုက်မယ်လို့တော့ကျွန်တော်မထင်ဘူးဟော NASA ကအနေနဲ့အဆိုးဆုံးအထိကိုသူတို့ကွက်ထားထားပြီးသားအဲဒီတဲ့ဆိုးဆိုးဝါးဝါသူတို့ကိုဝိုင်းပယ်တဲ့ပုံစံမျိုးလှုပ်လာရင်ဥပမာ NUG ကိုအတိအမှတ်ပြုတာ NUG ကိုဖိတ်ကြားတာမျိုးစသဖြင့်အဲ့လိုတွေအထိလှုပ်လာခဲ့ရင်သူတို့နှုတ်ထွက်ဖို့အထိတောင်မှဖြစ်သွားနိုင်ပါလေ
ဒါအပြင်အာဆီယံရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးမချခဲ့မြန်မာပြည်သွားဖို့ပြင်နေတဲ့ခီးစဉ်ပေါ်အခုဆုံးဖြတ်ချက်ကြောင့်ထိခိုက်မှာစိုးရင်ရတယ်လို့လည်းဦးရဲထွန်းကဆက်ပြောခဲ့ပါတယ
်။နာဇာကအနေနဲ့ကသူတို့ပေါ်ဒီအာဆီယံအသင်းကအခုဆုံးဖြတ်ချက်တွေဟာအာဆီယံရဲ့မူလစာချုပ်ပါပြဋ္ဌာန်းချက်တွေပေါ့နော်အဲ့ဒါတွေနဲ့ဆန့်ကျင်ပြီးတော့လုပ်နေတယ်ဆိုပြီးတော့တောက်လျှောက်သူတို့ကပြောဆိုကန့်ကွက်ထားတာတွေရှိတော့အခုလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းသူတို့ကဒေါ်လာထွက်လိမ့်မယ်လို့ထင်တယ်။ဒါကြောင့်မလို့အကောင့်ဘက်တော့သူတို့ညှော်လင့်တယ်လို့တော့အငြင်းခံလိမ့်မယ်လို့တော့မထင်ဘူး။ဟို NASA ကဘက်ကဒီသူတို့အချင်းနှိမ့်ချဆက်ဆံလိုက်တဲ့အတွက် press con နဲ့တော့ဒေါ်ဆန်းစုကြည်နဲ့ပေးပြဖို့စဉ်းစားထားခဲ့ရင်တောင်မှပေးမတွေ့တော့ဘူးဆိုတာမျိုးဖြစ်လာနိုင်တာပေါ့နော်။မူလကပရက်စခွန်မဟုတ်ရင်ကျွန်တော်တတိထားလိုက်မိတာကကမ္ဘောဒီးယားဝန်ကြီးချုပ်ထင်တယ်။တောင်းဆိုတဲ့အခါဒီနောက်လာတဲ့အခါပြည့်ပြည့်ပါမယ်ဆိုတဲ့ဂရိစကားမျိုးရှိခဲ့တယ်။အဲ့တော့အဆိုးဆုံးကတော့ပရက်စခွန်ကိုလာခွင့်မပြုဘူးဆိုတာမျိုးပေါ့နော်။ငင်းပယ်လိုက်တာမျိုးအဖြစ်ဖြစ်နိုင်တယ်လို့ကျွန်တော်ကတော့ခံမှန်းပါတယ်။
တကယ်တော့ပြီးခဲ့တဲ့အာဆီယံထိပ်သီးပွဲတွေဒီအာဆီယံဘုံသဘောတူညီချက်၅ရက်ပေါ်ပိုထိရောက်မှုရှိလာစေရေးအချိန်ကာလသတ်မှတ်တာပါဝင်ဖြစ်ဆွတ်ချက်တွေကနေအခုပထမဆုံးမြန်မာကိုဒေတာတွေကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကနေကန့်သက်တဲ့ဆုံးဖြတ်ချက်ဖြစ်လာတာလို့သုံးသပ်သူတွေကဆိုပါတယ်ခင်ဗ
ျကိုဝင်းမင်းတင်ပြသွားတာပါခင်ဗျာ Thanksgiving နဲ့ပတ်သက်တဲ့သတင်းလွှာကိုမပြောပြခင်မှာရခိုင်ဘက်ကအခြေအနေကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေသလိုနေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေပိုးပြီးတော့တိုးပွားလာနေပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရသူအတော်များလာပေမဲ့ဒုက္ခသည်တွေကိုထောက်ပံ့မဲ့အဖွဲ့အစည်းတွေမရှိသလောက်နည်းနေပြီးစားနပ်ရိက္ခာဆောင်နှင်းအတွက်အနှွေးတွေတခါစောင့်နေပါလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးနေရသူတွေတဲမှာစစ်ဘေးရှောင်စခန်းတချို့မှာခိုးလုံနေသူတွေပါပါနေတာပါပြီးခဲ့တဲ့သတင်းပတ်လောက်ကပုံနေကျွန်းမြို့နယ်ဆက်မှုဆောင်စစ်ဘေးဒုက္ခသည်စခန်းအနီးမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားတာကြောင့်စခန်းအတွင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေဟာဘေးလွယာကိုထပ်မံထွက်ပြေးခဲ့ကြရတာဖြစ်ပါတယ်စစ်ဘေးရှောင်ထွက်ပြေးရသူတွေအနေနဲ့နေထိုင်ရေးအခက်ကြုံနေရတဲ့အပြင်ဆန္ဒရိတ်ခါအခက်အခဲကိုပါရင်ဆိုင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။လက်ရှိမှာတော့ထွက်ပြေးလာရတဲ့ဒုက္ခသည်တွေဟာပုံနေကျွမြို့နယ်အင်ဂျင်တောရက်ကျောင်းမှာခိုးလုံနေကြပြီးဆန္ဒရိတ်ခါဒါမှမဟုတ် အေးထန်ခံနိုင်ဖို့အနှွေးတွေဒီပါလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်ဦးကျော်တန်းကပြောပါတယ
်ကျွန်တော်တို့စစ်ဘေးရှင်တကကပေးလာတယ်ဆိုတော့အဲ့ဒီစစ်ဘေးရှင်တကမှာကျွန်တော်တို့အတေကြောက်နေတယ်အတေဖြစ်နေတယ်ဆိုတော့အဲ့ဒီစကနအခုလို့ဆိုတဲ့ဒီကိုပေးလာရတယ်ဆိုတော့ကျွန်တော်တို့ဟာနေရထိုင်ရတာကလည်းတကယ်ခက်ခဲရှိတယ်ခင်ဗျာအခက်ခဲဆိုတော့ကျွန်တော်တို့ဟောဆုံမပါဆုံတယ်မပါနောက်ပြီးတော့အခိုင်တွေမပါဘူးအဝဲအနှွေးတွေအနှွေးတွေလည်းမပါဘူးအခုလုံးစစ်ဘေးရှင်တကမှာအခုလုံးကြံခဲတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးအဖွဲ့ကြားတကြွပြန်တိုက်ပွဲတွေပြင်းပြလာပြီးနောက်ပိုင်းမှာတော့စစ်ကောင်စီဘက်ကဂုံးလိုက်ရေလန်းတွေကိုပိတ်ပင်ထားသလိုဆက်နက်ရိခာတဲယူခွင့်နဲ့စစ်ဘေးဒုက္ခသည်ကူညီရေးဘိုင်းတွေမှာပါကန့်သက်ထားတယ်လို့စစ်ဘေးဒုက္ခသည်ကူညီသူတွေကပြောဆိုကြပါတယ်။ကျောက်တော်မြို့နယ်ကမဟာမြတ်မုန်းကြီးစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လဲဆက်နက်ရိခာထောက်ပံ့မဲ့အဖွဲ့အစည်းတွေမရှိတော့တာကြောင့်စစ်ဘေးဒုက္ခသည်၃000ကျော်လောက်စာဝင်နေရအခက်ကြုံနေရတယ်လို့စစ်ဘေးရှောင်တွေကိုစောင့်ရှောက်ထားတဲ့မဟာမြတ်မှုနေစစ်ဘေးဒုက္ခသည်စခန်းနာယကဆရာတော်ကမိန့်ပါတယ
်ကိုတို့မှာကစာနရိခာအခက်ခဲဖိနေ
စာကစခန်းမှာစာနရိခာအခက်ခဲဖြစ်နေတာကကြားပါပြီအရင်ကတော့လူကယ်ပြန်တို့ NGO တွေ ICRC တို့ကပေးခဲ့တော့ရိခာကလုံလောက်တယ်အခုကတော့ ICRC ကလည်းပေးတာရပ်ထားတယ်ပြီးတော့လူကယ်ပြန်ဌာနကလည်းဆန်ရိတ်ခါပေးနေတာတွေကိုရပ်တန့်ထားတယ်။
ဒီမှာတို့ဆန်ပိုးနေစာတိကို red template တွေ
ဓာတ်ပြင်ဆောင်းရသည်ရောက်လာတာကြောင့်စီဘေဒုက္ခတဲ့စခန်းတွေမှာရှိတဲ့တက်ကြီးပိုင်းတွေနဲ့ကလေးတွေအတွက်ဆောင်းတဲ့အနှွေးတွေလည်းအရေးပေါ်လိုအပ်နေတယ်လို့စီဘေဒုက္ခတဲ့တွေကပြောဆိုကြပါတယ်။လက်ရှိအချိန်ထိရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်တောင်းနဲ့ချီတဲ့ရခိုင်ဒေသခံတွေဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာဖြစ်ပြီးထိခိုက်သေးဆုံးထဏ်ရာရတာတွေလည်းအများအပြားရှိနေတာပါဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲကြောင့်ထိခိုက်သေးဆုံးထဏ်ရာရသူ80ထက်မနည်းရှိနေတာလည်းဖြစ်ပါတယ
်မတ်တင်ဂီတိုင်းပြောပြသွားတာပါခင်ဗျာသောရရှိမြခင်ဗျာအမေရိကန်ပြည်တော်စုမှာတော့နိုဝင်ဘာ24ကြာသပတေးနေ့ဟာ Thanksgiving နေ့ဖြစ်ပါတယ်2022ခုအားလည်းရဲ့ဈေးဝယ်ရာသီကဒီနိုဝင်ဘာစတုထပတ်မှာကြာရောက်တဲ့အဲ့ဒီ Thanksgiving ကျေးဇူးတော်များနေ့အပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြာနေ့မှာစတင်မှာဖြစ်ပါတယ်ဒီငွေကြေးဖောင်းပွမှုတွေကြောင့်ဈေးဝယ်ရာမှာတက်ရောက်မှုရှိနေတဲ့အခြေအနေတွေကိုတော့ VOA သတင်းတောက် Chris Gaskeho ပေးပို့တဲ့သတင်းလွှာကိုကိုရဲမွန်ကတင်ပြထားပါတယ်ဗျာ
Washington DC နဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့တမိုင်းဝင် Alexandria မြို့ဟာဆိုရင်အလဲပတ်လာရောက်သူတွေနဲ့ဒေသခံတွေကြားဈေးဝယ်ရာနေရာအဖြစ်လူကြိုက်များထင်ရှားပါတယ်COVID-19 ကပ်ဘေးရောဂါကာလအသွာအလာတမ်းမြစ်ပိတ်ပင်မှုတွေကြောင့်မှာဒီအိမ်သုံးပစ္စည်းနဲ့လက်ဆောင်ပစ္စည်းဆိုင်ဆိုရင်အတော်လေးရုန်းကန်ရပ်တည်ခဲ့ရပါတယ်။ Redburn Marcel Pyshin Amy Rutherford ကအခုလိုပြောပါတယ
်။ It was
အချင်းနဲ့အတော်လေးဆုခဲ့ပြီးဒီအချင်းနဲ့ကိုကြော်လွှားနိုင်ပါမလားလို့စိုးရိမ်ခဲ့ကြပါတယ်
။ဒါပေမဲ့ဒီနှစ်မှာတော့ဈေးဝယ်သူတွေပြန်ရောက်လာပြီးဝယ်ယူဖို့အဆင်သင့်ဖြစ်နေပါပြီ။ဒါပေမဲ့ငွေကြေးဖောင်းပွားမှုကြောင့်တရိထန်းနေရတယ်လို့လည်းသူတို့ကပြောပါတယ်။အလယက်ဈေးဝယ်သူ Leslie Half McGrew ကအခုလိုပြောပါတယ
် I feel I'm looking more
ဈေးချထားတဲ့ဒါမှမဟုတ်လဲကိုစိတ်တိုင်းကြမဲ့ပစ္စည်းမျိုးကိုရှာဖို့ပို့ပြီးတော့အားတန်ပါတယ
်နိုဝင်ဘာလနဲ့ဒီဇင်ဘာလအတွင်းအလယက်အယောင်ဟာ2021ခုနှစ်ကထက်6ရာခိုင်နှုန်းကနေ8ရာခိုင်နှုန်းလောက်ထိတိုးလာမယ်လို့လက်လီအယောင်အသင်းချုပ် National Retail Federation ကခန့်မှန်းထားပါတယ်ဈေးဝယ်သူတွေကဈေးတန်တာတွေကိုပို့ပြီးရှာလာကြတယ်လို့လည်းတုံ့သက်သူတွေကပြောပါတယ်National Retail Federation က Catherine Cullen ကအခုလိုပြောပါတယ
် They are shopping
ကိုအမှတ်တရစိတ်အမျိုးမျိုးဝယ်ဖို့ကလွယ်လို့တခြားလဲရွေးချယ်စရာမရှိပါဘူးဈေးလျှော့တဲ့ဆိုင်တွေကိုလည်းသူတို့စဉ်းစားကြပါတယ်ဒါ့အပြင်ကိုအသုံးစိတ်ကိုမျက်မျက်တက်တက်ဖြစ်စေဖို့အတွက်ဈေးဝယ်သူအတော်များများကစောစောစီးစီးဈေးဝယ်ကြပြီးငွေသုံးဖို့ကိုလည်းအတိအချာအချိန်ယူပြီးစဉ်းစားကြပါတယ်
တတိယသုံးလပတ်စီးပွားရေးရလဒ်တွေကိုမူတည်ပြီးအဓိကလက်လီအယောင်ဆိုင်ကြီးတွေအတွက်စီးပွားရေးမြှုပ်မှန်းချက်ကတော့ရောထွေးနေပါဗျ။ Walmart ရဲ့ဝင်ငွေကမှန်းထားတာထက်ပိုကောင်းနေကြောင်းအစီရင်ခံပြီးဝင်ငွေမြှုပ်မှန်းချက်ကိုလည်းတိုးထားပါဗျ။ Macy's နဲ့တခြားသောလက်လီအယောင်ဆိုင်လုပ်ငန်းစုကြီးတွေကတော့အားလည်းရဲ့ဈေးဝယ်ရသည့်အကျိုးသတင်းပတ်တွေအတွင်းတုံ့ဆွဲမှုရော့လာတယ်လို့ပြောဆိုကြပြီးဒါကြောင့်လည်းဈေးတွေချကြရပါဗျ။ Virginia Mall မှာဈေးလဝယ်သူတွေအတွက်တော့ဒါကသတင်းကောင်းဖြစ်ပါတယ်။မဘူပါအက်ရက်ဒီကအခုလိုပြောပါတယ
်ဒီလိုရက်တွေမှာဒီလောက်ငွေမတုံးခဲ့ရတဲ့အတွက်အခုတော့ဈေးဝယ်တာတွေပို့ပြီးလုတ်ဖြစ်မယ်လို့ထင်ပါတယ်အိမ်မှာပဲနေခဲ့ရတယ်လေဒါကြောင့်အခုတော့ဒီရာဒီမှာငွေကိုပို့ပြီးတုံးနေပါတယ
်ဈေးဆိုင်ပိုင်ရှင်အေမီရူသဖော့အတွက်တော့သုံးနှစ်တာကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်လူတွေကိုယ်တိုင်ပ ြန်လည်ဈေးဝယ်ထွက်ကြတဲ့ယာတီကြောင့်မျှော်လင့်ချက်တွေတော့ရှိနေပါတယ
် I'm definitely I'm
အသေးစားလုပ်ငန်းပိုင်ရှင်တဦးအနေနဲ့အခုလိုမျှော်လင့်ထားရပါတယ်ဒါပေမဲ့ဒီနှစ်မှာတော့ပိုပြီးတော့မျှော်လင့်ပါတယ်ငွေကြေးဖောင်းပွားမှုကထက်တွက်စရာကိစ္စတစ်ခုဖြစ်ပြီးအခုအချိန်မှာလူအများအပြားကိုတည့်ရမှုရှိနေတာသိပါတယ်။ဒါပေမဲ့ခရစ်စမတ်ကရှိနေပါတယ်။တေချာပေါက်ရှိနေပါတယ်
။ငွေကြေးဖောင်းပွားမှုစိုးရိမ်ချက်တွေရှိနေပေမဲ့လည်းဈေးဝယ်သူတွေဟာဒီအားလည်းရရှာဒီမှာလက်ဆောင်တွေပေးကြဖို့စံနှုန်းချကြမယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ
်။ဒီနှစ်တစ်နှစ်ကုန်ကန်ဤဖြစ်တဲ့ဒီလိုအခုလိုမျိုးနိုဝင်ဘာနောက်ဆုံးပတ်ရောက်တိုင်းမှာBlack Friday လို့ခေါ်တဲ့ဟလာဒီဈေးတွေချပြီးတော့ဈေးဝယ်ရတဲ့နေ့အတွက်ပေါ့လေဒီနေ့အတွက်အခြေအနေကိုတော့ဒါကိုရဲမွန်ပြောပြသွားတာဖြစ်ပါတယ် VOA ကထုတ်လင်းသမျှအစီအစဉ်နေနဲ့ပတ်သက်လို့လာရောက်ကြည့်ရှုခြင်းနဲ့ဖတ်ရှုခြင်းနဲ့ဆိုရင်တော့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
နိုဝင်ဘာလရဲ့စတုထမြောက်ကြာသာပတင်းနေကိုကျေးဇူးတော်နေ့အဖြစ်အမေရိကန်နေဆင်နွှဲကြပါတယ်။ကဘာသစ်မှာအခြေချသူတွေအစောဆုံးဆင်နွှဲခဲ့ကြတဲ့ဒီအားလက်ရက်တွေဟာဆိုရင်ဥရောပမှာသူတို့တည်နိုင်ရိတ်သိမ်းခြင်းအစဉ်အလာကောက်သစ်စားပွဲတော်တွေနဲ့သိပ်ပြီးမကွာခြားလှပါဘူး။ဒါပေမဲ့လည်းမြောက်အမေရိကကိုစောင်းနှင်းမှာရောက်ရှိအခြေချခဲ့ကြတဲ့နယ်ပယ်သစ်ကိုပြောင်းရွှေ့သူတွေနဲ့ဘာသာရေးလွတ်လပ်ခွင့်အတွက်ရွှေ့ပြောင်းလာသူတွေဟာကျန်းမာရေးအခြေအနေတွေအတွက်အဆင်သင့်မဖြစ်ခဲ့ကြပါဘူး။အဲ့ဒီပထမဆုံးနှစ်အတွင်းမှာပဲသူတို့ထဲကထက်ဝက်လောက်တည်ဆုံးခဲ့ရပါတယ်။သူတို့ရင်ဆိုင်ကြုံတွေ့ဖြတ်တန်းခဲ့ရတဲ့အခက်အခဲတွေကြောင့်ပထမဆုံးအကြိမ်ကျေးဇူးတော်နေ့တဲခင်းကျွေးမွေးမှုတွေမှာတော့အထူးရည်ရွယ်ချက်တွေပါဝင်ခဲ့ပါတယ်။ဒီကနေ့အမေရိကန်အများစုဆင်နွှဲကြတဲ့ကျေးဇူးတော်နေ့အားလက်ရဟာဆိုရင်1621ခုနှစ်စက်တင်ဘာလ21ရက်နေ့ရာနေ့နိုဝင်ဘာလ17ရက်နေ့ဝန်းကျင်ဒီခေတ်Massachusetts ပြည်နယ်ဖြစ်လာတဲ့ဒေသမှာကျင်းပဆင်နွှဲခဲ့ကြတာနေဆင်းသက်လာတာလို့လည်းယုံကြည်ကြပါတယ်။အဲ့ဒီဌာနရီအရာတော့အင်္ဂလိပ်အမျိုးသားအမျိုးသမီးနဲ့ကလေးငယ်53ယောက်တို့ဟာသူတို့အိုးအိမ်တွေမှာပထမဆုံးတည်နှံရိတ်သိမ်းမှုအတွေ့ကျေးဇူးဆက်တဲ့အနေနဲ့ကောက်သစ်စားပွဲတော်ကျင်းပတာမှာဌာနေအမေရိကန်တိုင်းရင်းသားအမျိုးသား90လောက်ပါဝင်ခဲ့ကြတာပါ။သူတို့အတွက်ကျေးဇူးတင်စရာတွေလည်းအများအပြားရှိပါတယ်။ဒီမတိုင်ခင်အရင်တစ်နှစ်1620ပြည့်နှစ်နိုဝင်ဘာလလယ်ပိုင်းမှာမေဖလာဝါသင်္ဘောနဲ့မြောက်အမေရိကကမ်းခြေကိုဆက်ရောက်လာခဲ့တဲ့နေမြေတစ်ကိုအခြေချသူ102ဦးနဲ့သင်္ဘောသား30ပါးအဖွဲ့တည်းရလူတွေလည်းဖြစ်ပါတယ်။ဘာသာရေးကန်ကွယ်တစ်ခုဖြစ်တဲ့ပျူရီတန်တွေကသူတို့ရဲ့ဘာသာရေးအလုပ်တွေလုပ်နိုင်မဲ့ကိုက်ညီမဲ့ဒေသတစ်ခုမှာအိုးအိမ်တွေထူထောင်ဖို့ရှာဖွေခဲ့ကြတာပါ။ပထမဆုံးကျေးဇူးတော်နေ့ဆင်နွှဲချိန်မှာတော့သူတို့ထဲကထဲဝက်လောက်ဟာငတ်မုတ်ခေါင်းပါမှုယောဂဗျာနဲ့ပြင်းထန်တဲ့ရာသီဥတုအခြေအနေတွေကြောင့်တည်ဆုံးခဲ့ရပြီးဖြစ်ပါတယ်။နေမြေသစ်ကိုအခြေချသူတွေအတွက်တော့ကံကောင်းထောက်မစွာပဲသူတို့ဒေတာအနီးရဝမ်ပန်ဝက်ဒေတာကန်တွေကသူတို့ညာတာထောက်ထားခဲ့ကြပါတယ်။နေမြေသစ်ကိုအခြေချလာသူတွေကိုသူတို့ကအစားအသောက်တွေပေးကမ်းခဲ့ကြပြီးတဘာဝကပေးအပ်ထားတဲ့အာသာချက်တွေကိုဘလို့အသုံးချမလဲဆိုတာကိုလည်းပျူရီတန်တွေကိုသင်ကြားပေးခဲ့ကြပါတယ်။ပထမဆုံးသောပွဲတော်ဟာဆိုရင်နေမြေသစ်ကိုအခြေချသူတွေကသူတို့အသက်ရှင်ရပ်တည်မှုအတွေ့ကျေးဇူးတင်ကြောင်းပြသမှုဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း400လောက်တုန်းကဘာသာရေးလွတ်လပ်ခွင့်အတွက်ရွှေ့ပြောင်းလာသူတွေဟာပထမဆုံးတည်နှံရိတ်သိမ်းမှုအပြီးဝမ်ပန်နိုဝက်တို့ရဲ့ရဲရောမှုနဲ့ကူညီပံ့ပိုးမှုကိုကျေးဇူးတင်ဆင်နွှဲနိုင်ခဲ့ကြပါတယ်။ဒီကနေ့ဒီအချိန်မှာလည်းကျွန်တော်တို့အနေနဲ့ပြီးခဲ့တဲ့နှစ်အခက်အခဲတွေကြားကူညီခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းထုတ်ဖော်ပြသနိုင်ကြပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ကျေးဇူးတော်နေဟာဆိုရင်ဖျားသခင်ထံကဒီနိုင်ငံတော်ထံအားနဲ့တဦးနဲ့တဦးကြားကောင်းကျိုးချမ်းသာအများအပြားကိုပြန်လည်အောက်မေ့ဆင်ခြင်နိုင်တဲ့အချိန်လည်းဖြစ်ပါတယ်အထူးသဖြင့်စိန်ခေါ်အကဲဆန်းချက်တွေရှိနေချိန်မှာဒီကောင်းကျိုးချမ်းသာတွေအတွက်ကျွန်တော်တို့ကျေးဇူးတင်ပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
အခုနားဆင်ခဲ့ရတာကတော့ဒီအမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသာရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းများအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။ VOA ကိုစောင့်မျှော်ကြည့်ရှုအားပေးနေကြတဲ့အတွက်ကျေးဇူးပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်ကြာသာပိတ်နေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line number 32 kHz 9335 line number 49 kHz 6153ည line number အပြင် line length meter 190 kHz 1595ပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေမတိုင်ခင်မှာဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ပဲဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ NUG တို့ကြားအားပြိုင်မှုမှာတိုင်းသားတွေရဲ့ရည်တည်မှုဟာလွန်စွာအရေးပါလှတယ်လို့သုံးသပ်သူတွေကဆိုပါတယ်စစ်ကောင်စီကတော့တိုင်းသားပြည်နယ်တွေကိုအခွင့်အာဏာပို့ပြီးတော့ပေးဖို့အတွက် 2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့လိုအပ်ရင်လိုအပ်သလိုပြုပြင်သွားမယ်လို့ပြောထားပါတယ်။တိုင်းရင်းသားတွေဘက်ကအလားအလာပဲလို့ရှိနေပါတယ်။ဖက်ဒရယ်ရေးတက်ကြွလှုပ်ရှားသူတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဒေါက်တာလျံမုံစာခေါင်းနဲ့ဦးကျော်စံသာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
။ဒေါက်တာလျံမုံခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီအင်အားစုတွေအင်အားပြန်ဆိုင်မှုမှာတိုင်းဒေသရဲ့ရည်ကြီးဟာဖက်ဖက်နဲ့ပုံနစ်ဆက်နေတယ်လေဆိုတော့တိကျမေ့နေတာပါလောက်ဘူး NUG နဲ့တိုင်းဒေသရဲ့စလုံးညုံမှုကဘယ်အတိုင်းသာထိခိုင်မြဲနေပြီလဲဆိုတော့ပထမဆုံးရှင်းပြပါဦ
းစီကောင်စီကအာဏာသိမ်းပြီးပြီးချင်းတိုင်းဒေသတော်လှန်ရေးအဖွဲ့ရှိတွေပေါ့နော် NCA စာချုပ်ကိုချုပ်ဆိုခဲ့တဲ့အဖွဲ့ဆက်နဲ့ဖွဲ့နေတဲ့ဒါကိုစန့်ကျင်တဲ့ကန့်ကွက်တဲ့ဒီအာဏာသိမ်းစီကောင်စီနဲ့ဆွေးနွေးပွဲတွေလုံးဝမလုပ်တော့ဘူးဆိုပြီးတော့ကျွန်တော်တို့ statement တွေတစ်ခါထုတ်ပြီးတော့ပြက်ပြက်သားသားကျွန်တော်တို့ဆန့်ကျင်ခဲ့တယ်။သို့တော့အဲ့ဒီကာလမှာ PPST ရဲ့အကြံပေးပုဂ္ဂိုလ်တဦးကနေပြီးတော့ PPST ကိုအကြံပေးစာတစ်ခုရေးလာပါတယ်။အဲ့ဒီအကြံပေးစာကဘာလဲဆိုတော့အခုအာဏာသိမ်းနေတာမင်းအောင်ဆိုင်နဲ့အောင်ဆန်းစုကြည်တို့ရဲ့ပြဿနာဖြစ်တယ်။ NLD နဲ့စစ်တပ်အတွင်းမှာပြဿနာဖြစ်တယ်။ပမာအတွင်းမှာဖြစ်ပျက်နေတဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းရင်းသားတွေမပါသင့်ဘူးဆိုပြီးတော့အကြံပေးစာရေးခဲ့ပါတယ်။အဲ့ဒီအကြံပေးစာကျွန်တော်တို့ PPSC အတွင်းမှာတစ်ချမ်းဝေသွားစီပါတယ်။ကျွန်တော်တို့ကတော့ဘလို့တုံ့တက်တယ်လေဆိုတော့ဒီတော်လှန်ရေးကြီးဟာစစ်အာဏာရှင်စနစ်နဲ့ပြည်ထောင်စုပတ်တိုင်းရင်းသားလူမျိုးအလုံးပြည်သူလူထုတရားလုံးကြားမှာဖြစ်ပွားနေတဲ့ပြဿနာဖြစ်တယ်။ထုတ်တွေ့တော့ကျွန်တော်တို့ကတော့ပြက်ပြက်သားသားပဲပြည်သူလူထုထက်ဖက်ကနေရက်တည်ပြီးတော့စစ်အာဏာရှင်စနစ်ကိုဆန့်ကျင်ရမယ်ဆိုပြီးတော့ကျွန်တော်တို့ချင်းမျိုးတတ်တူကတော့ပြက်ပြက်သားသားဆုံးဖြတ်ခဲ့တယ်။ထုတ်တွေ့ကြောင့်ကျွန်တော်တို့အနေနဲ့ပြည်သူလူထုနဲ့ပူပေါင်းပြီးတော့ခုလို NUG NUC ရှိတော့တဲ့လက်တွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။
ခုချိန်မှဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဖက်ကလည်းပြက်ပြက်သားသားပြည်သူလူထုဖက်ကရက်တည်တဲ့လူနဲ့ဇွေဇွာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့တွတ်စကားပြောတဲ့လူဆိုပြီးတော့ကံမကောင်းအကြောင်းမလာပေးနဲ့ဖြစ်သွားတာပေါ့နော်တုံတုံကျွန်တော်တို့အားလုံးအမြင်ခံပြီးတော့အားလုံးပြည်သူလူထုဖက်ကရက်တည်လိမ့်မယ်လို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ဒီတိုက်ပွဲဟာတိုင်းရင်းသားတွေအများစုပါဝင်တဲ့ဘက်ကအလေးသာသွားနိုင်တယ်လို့သုံးသပ်နေရပါတယ်ဆိုတော့အခု NUG ဘက်ကပူပေါင်းနေတဲ့တိုင်းရင်းသားတွေရဲ့အင်အားစုဟာစစ်ကောင်စီဘက်ကိုပါသွားတဲ့ไอ้ที่กองสนามนี่นายเนี่ยอินอาเซปูมาเลยรู้สุนัยมาล่ะปูพี่อลิซันนี่บาล่ะ
ลูทุเพ่มาปาวินเน่ได้ตายันตาตุลัยอินอาสุก็อเมียสุဖြစ်ပါတယ်ပြီးတော့อินอาလည်းปูจีมาပါတယ်အခုရှိကောင်စီเนี่ยตั้วဆွေးနွေးပြီးတော့လက်ဖတ်ထူတဲ့ဖွဲ့อ่ะ3ဖွဲ့ပဲရှိပါတယ် ALP PNLO เนี่ยလောက်ဟူဒီမိုကရက်တစ်ယူနီယံအဲ့ဒီထဲမှာလေလောက်ဟူဒီမိုကရက်တစ်ယူနီယံလက်ချံကိုပါတယ်ဩကထနဲ့ဖွဲ့ကကျွန်တော်တို့ပြည်သူလူထုဖက်မှာအပြတ်အသတ်ချက်တည်တယ်အတွင်းဘုတ်တယောက်ပဲပါသွားတယ်အဲ့ဒီအတွက်ကြောင့်စစ်ကောင်စီနဲ့တွားပေါင်းတဲ့သူဖွဲ့ကတော့လုံးဝအင်အားလေးမရှိဘူးလေအဆုံးဖြတ်ပေးနိုင်တဲ့ တိုင်းရင်းသားတို့လိုက်ရဖွေးရှိတွေမဟုတ်ဘူးစီကောင်စီနဲ့တွဆွေးနွေးပြီးတော့စီကောင်စီထက်ပေါင်းမလားမပေါင်းဘူးလားဇူဝီဇူဝါဖြစ်နေတဲ့လူဟာရှိတယ်တော့အများစုကပြည်သူလူထုနဲ့ပေါင်းပြီးတော့ကျွန်တော်တို့နှွေဦးတော်နိုင်ဖက်ကပြပြတပါချက်တည်ပါတယ်
ခုစစ်ကောင်စီဘက်ကပြောတာက UWSC ပြည်နယ်ကိစ္စဆိုပြီးတော့စစ်ကောင်စီပြောခွင့်ရကပြောတော့ကြားရပါတယ်အဲ့မှာသူကသူတို့ဖွဲ့စည်းပုံ2008 Constitution ကိုပြင်မယ်တိုင်းသားတွေကိုလူကျင်တဲ့အခွင့်အရေးကိုပိုင်အုပ်ချုပ်ခွင့်ပူပေးဖို့အတွက်ဆိုတော့အခုတက်မတော်နဲ့အဲ့ကိစ္စကိုသဘောတူထားရဆိုရင်သူတို့လောက်လာမဲ့သွတ်တော်ခေါ်တဲ့အခါမှာသူတို့ကထောက်ခံထားရင်ဘယ်သူမှကံွက်မှမဟုတ်ဘူးကံွက်လည်းအရာပြန်မှာမဟုတ်ဘူးဆိုတော့တိုင်းသားတွေကိုသူတို့အခွင့်အရေးတွေပူပေးသွားမယ်ဆိုပြီးတော့အခိုင်အမာပြောနေပါတယ်ဆိုတော့ဒီဟာကဘလောက်တိုင်းသားတွေဘက်ကနှစ်ချိုက်သဘောကျစရာကောင်းတဲ့မဲလုံးဖြစ်ပါသလဲအဲ့ဒီစကားကြောင့်များပူပါသွားထန်စားဥပမာပြင် YouTubeS ဆိုကြပါဆိုကြနမူနာပါအဖြစ
်လုံးဝခိုင်လုံးဖို့မရှိတဲ့အာမခံချက်ဖြစ်ပါတယ်တောင်းစီဖွဲ့စည်းပုံချီကောင်းဥပဒေဆိုတော့ပြည်သူလူထုတရားလုံးကပေးချက်ပြတာဖြစ်ပါတယ်ထို့အတွက်ကြောင့်တရားမဝင်တဲ့စစ်တပ်ကနေပြီးတော့ပေးမယ်ဆိုမဲ့လုံးပေးထားတယ်ပြင်းနေဆိုတဲ့ဟာဘာနဲ့တူတလေဆိုတော့ကျူးကျော်ရက်ကွက်မှာလိုင်စင်မရှိဘဲနဲ့အင်တာဆောက်တာနဲ့တူတူပဲဖြစ်တယ်။ဘာမှမျိုးလင့်စရာမရှိဘူး။ကျွန်တော်တို့ဖက်ဒရယ်ချာတာမှာမိကေတုံတို့ဖက်ဒရယ်ဒီမိုကရေစီပြီးထောင်စုထူထောင်မလဲဆိုတာရှင်းရှင်းလင်းလင်းပေါ်ပြပြီးပြီးတာဖြစ်ပါတယ်။အဲ့ဒီမှာလမ်းငုံမှုကချက်ရှိတယ်အခြေခံမှုချုပ်ဆိုင်လေးနဲ့ချက်ရှိပါတယ်။သူတို့ကြောင့်ဒီအခြေခံမှုတွေဒီလက်ဝင်ချက်တွေနဲ့ကျွန်တော်တို့ပြည်ထောင်စုကြည့်ကပြတ်တည်ထူထောင်တဲ့ခါမှာဘဝလူပြီးတော့တခြားပြည်နေတခြားအိုပါကုန်လေတိုင်းရင်းသားလူမျိုးများနေတဲ့ပုံပြီးတော့ကျွန်တော်တို့အနာဂတ်ကိုအမှတ်ခံချက်ပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်မယ်တိုင်းဒေသကြီးကခုတွဲမှာရှိတဲ့ဒေသတွေပေါ့နော်ဥပမာအဖြစ်စကိုင်းတိုင်းအထက်ပိုင်းလူပါပြောအခုတုန်းကကျွန်တော်တို့အဲ့ဒီကိစ္စတွေလည်းကြည့်ကြည့်ရွှေနေခဲ့တာမျိုးလည်းကြီးရခါသာတို့ကခန္တီစုံလုံးနဲ့တောင်းတချူတဲ့ဟာမျိုးပေါ့နော်အဲ့ဒီဒေတာတွေလို့ဟာပြောကျွန်တော်တို့အနေနဲ့ပြည်နေတစ်တွေဖွေးစီပြီးတော့ကျွန်တော်တို့အားလုံးရဲ့အနာဂတ်ကိုအာမခံချက်ပေးနိုင်တဲ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့ခိုင်မာထူထောင်မှာဖြစ်ပါတယ်ဒါမှပဲပြည်ထောင်စုကြီးကခိုင်မာမှာဖြစ်တယ
် NUG နဲ့ဒီ PDF တွေဘက်ကအားမကျနှစ်ခုအဲ့ဒါကဘာလဲဆိုတော့ Unity of StrategyUnity of command မရှိဘူးစုစည်းတဲ့အမိန့်တစ်ခုနဲ့စည်းစည်းရဲ့ဒီဟာတစ်ခုကိုတပေါင်းစည်းရဲ့ချမှတ်နိုင်ခြင်းမရှိဘူးဒီဟာတွေကစစ်တပ်ဘက်မှာတော့အဲ့လိုမျိုးတွေရှိတယ်အဲ့ဒါကြောင့်မရှင်းတတ်ဘူးဖြစ်နေမယ်လို့လည်းပဲသုံးသပ်သူတို့ကဒါ international media တွေမှာရေးတာဖားပါတယ်အဲ့ဒီကိစ္စကိုဒေါက်တာလျံမုံဘယ်လိုပြောလို့ပါလဲ
အဲ့ဒီသုံးသပ်တဲ့လူကနေပြည်ချင်းကိုမသုံးသပ်နိုင်တဲ့လူပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့ NGT ရဲ့ကာကွယ်ရေးဝန်ကြီးဌာနအုပ်မှာ PDF တွေဖိတ်ရှိတယ်။ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတစ်ခုလုံးကိုရှင်းနေပြီးတတ်မှတ်ပြီးတော့ဘယ်လိုရှိရှင်ရတဲ့ပူပေါင်းဆောင်ရွက်မလဲဆိုတာလေကျွန်တော်တို့ရှင်းနေတကြလုံးထားပြီးသားဖြစ်တယ်။ဒါ PDF တွေတော့မကဘူးကျွန်တော်တို့တိုင်းရင်းသားတို့လည်းရဖိတ်ရှိတွေနဲ့တသားသေးဖြစ်အောင်ပူပေါင်းပြီးတော့ဒီဟာတွေလုပ်နေတာဖြစ်ပါတယ်။ဒါကမန်နဲ့ control system မှာတစ်ခုသေးနေနဲ့ကျွန်တော်တို့ထုတ်ရှားနေတယ်ဆိုတာသူတို့မသိလို့ပဲဖြစ်ပါတယ်။ဘလို့ဘလို့လုံးတလေဆိုတော့ကျွန်တော်သိစိတ်မီဒီယာပေါ်မှာပြောချင်ဘူးတော့ကျွန်တော်တို့မအားနိုင်ချက်တခုတော့ရှိပါသေးတယ်စင်ခေါ်မှုရှိပါသေးတယ်အဲ့ဒီစင်ခေါ်ဘောကျွန်တော်တို့တော်လှန်ရေးအင်အားစုတွေအတွက်လူအပ်နေသောလက်နက်ပစ္စည်းတွေကိုအဆုံးလေးမတတ်ပြနိုင်သေးဘူးပြီးတော့နိုင်ငံတကာလည်းပဲဒီလိုကျွန်တော်တို့လူချင်းတဲ့လက်နက်တွေကိုဝေယူဖို့အခွင့်အလမ်းအပြည့်အဝမရသေးဘူးကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့ကြိုးစားနေတယ်တော့တခုတော့ရှိတာပေါ့နော်စစ်တပ်ဆိုတာဒီပေါင်းကုနေစီနိုင်ငံတော်ရဲ့ရန်တရားကိုတုံ့ချပြီးတော့မှထူထောင်ထားတဲ့စစ်တပ်ဖြစ်တယ်။ဒါတော့အခိုင်အမာရှိပြီးသားဖြစ်တယ်။ကျွန်တော်တို့ကတကိအတွင်းမှာကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်တာဖြစ်တယ
်။တချို့ကလည်းသုံးသပ်ကြတယ်။တရားမုံတို့အခုတိုင်းရင်းသားအဖွဲ့တွေနဲ့ NUG တို့ PDF တွေလုပ်နေတဲ့လက်နက်ကိုင်တော်လှန်ရေးလှုပ်ရှားမှုတုံ့နယ်လှုပ်ရှားမှုတွေကြောင့်စစ်ကောင်စီဟာတိုင်းပြည်ကိုဆက်လက်ပြီးတော့အုပ်ချုပ်ရဖို့တော့အခက်အခဲကြုံမှာသိကြတယ်။သို့တော်လည်းပဲဒီဘက်ကအင်အားစုတွေအောင်ပွဲရသွားတယ်ဆိုရင်လည်းပဲတစည်းလုံးနဲ့တညညတည်းဖြစ်အောင်စူးစိနိုင်ဖို့ကတော်လေးခက်ခဲလိမ့်မယ်စူးလူငါတမင်းများဖြစ်နေမလားနေရာတကာမှာလက်နက်ကိုင်အဖွဲ့တွေပြန်ကျဲနေကြတယ်ဆိုပြီးတော့သုံးသပ်တာလေးရှိပါတယ်အဲ့ကိစ္စကညံမုံဘယ်လိုတွေ့ထားပါလဲဘယ်လိုဖြစ်ရှင်းကင်တွေ့သွားနိုင်မလဲထင်ပါလိုက်
ကျွန်တော်တို့ရှင်ဆိုင်နေတဲ့ရန်သူကအင်မတန်မှကြီးမားပါတယ်ဒီရန်သူကိုကျွန်တော်တို့အနိုင်တိုက်ပြီးလို့ရှိရင်ဖြစ်ပေါ်လာမဲ့ပြဿနာတွေကတာမင်ရပြဿနာတွေဖြစ်ပါလိမ့်မယ်အခက်အခဲတွေရှိပဲတိတ်ချတယ် လည်းတိုက်ပွဲကလာတော့ကလည်းကျွန်တော်တို့လွတ်လပ်ရေးရပြီလို့ရှိရင်ချင်းချင်းတိုက်ပြီးတော့နော်ခိုက်ပြီးတော့တိုက်ပြီးပဲပြစီမဲ့ပါငယ်ပြုတ်ခဲ့တာရှိတယ်။တုံတုံဘူ6အောင်ဆန်းတော့ကတတိရှိရှိနဲ့တိုက်ပွဲဝင်တယ်လွတ်လပ်ရေးရတယ်။ဟုတ်တယ်ပြဿနာချင်းနေရှိတယ်။တုံတုံသူများရဲ့ကိုလိုနီလက်အောက်မှာရှိတာထိဆိုင်လွတ်လပ်ရေးရတယ်ဆိုတာတော့အတိုင်းတာတစ်ခုထိကျွန်တော်တို့လွတ်လပ်မှုရှိပါတယ်။အခုလည်းဒီတိုင်းပဲစစ်အာဏာရှင်စနစ်လူဆိုးဝါးတဲ့ရုပ်မာတဲ့ကျန်ကျုပ်တဲ့အဆိုးရဆိုတာတော့ထပ်မပေါ်နိုင်တော့ပါဘူးအဓိကပြဿနာကတော့မှကျွန်တော်တို့ဖြေရှင်းနိုင်ပါမင်းရဲ့ပြဿနာဆိုတာမဖြေရှင်းနိုင်စရာလုံးဝအကြောင်းမရှိဘူ
းပြည်သူရအဖြစ်တော့ဟုတ်ပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားတာလက်တွေ့ပေါ့လေတချို့လက်နက်ကင်အင်အားစုတွေဟာလည်းပဲနိုင်ငံရေးအခြေခံတဲ့သူတို့အထက်မှာရော World Economy ပေါ့လေစီးရင်းနဲ့ပတ်သက်ပြီးတော့သူတို့မှာစီးပွားရေးဘာညာတွေလည်းရှိနေတော့အဲ့ဒါကိုလည်းထက်စဉ်းစားတယ်တူပါတယ်သုံးသပ်တဲ့လူတွေကဒီဟာတွေကိုလည်းမစွန့်ထွက်နိုင်လို့အဲ့လိုလူငါတမင်းအစုအခွဲခွဲပြပြဖြစ်နေဥမလားဆိုတာကိုစိုးရင်ပြီးတွေးကြတာဖြစ်ပါတယ်အဲ့ကိစ္စကိုထက်တွေးပါလားဘယ်လိုဖြစ်ရှင်းမလဲဆိုတာ
ဟုတ်ကဲ့ဒီလူဟာမျိုးရှိပါတယ်ကျွန်တော်တို့တိုင်းရင်းသားတို့တိုင်းရင်းပြည်စီတွေပါလေတချို့တွေကအဟုပါခေါ်မလဲဒီလူ World Economic Bank ကိုသူတို့အချူရှိပြတွေးစတင်ပြီးတော့မှတော်လိုင်းရင်းဆောက်လုပ်ခဲ့တဲ့ပြည်စီတွေလည်းရှိတယ်လို့အမျိုးသားကြီးအတွက်တော်လိုင်းရင်းလုပ်ခဲ့တဲ့တကယ့်လူမျိုးနဲ့တိုင်းပြည်အတွက်တော်လိုင်းရင်းလုပ်ခဲ့တဲ့ပြည်စီကပုံများပါတယ်အဲ့ဒီတော့ဒီတရားမဝင်တဲ့ World Economy ကတိုင်းပြည်ကိုအမေရမဆူမှုနိုင်ပါဘူး။ဆိုတော့အဓိကကြီးကြီးတာကတော့ကျွန်တော်တို့အနေနဲ့ဒီတော်ဆိုင်ကြီးပြီးလို့ရှိရင်အတွင်ကူပြောင်းရေးကာလမှာပြင်စီကျွန်တော်တို့တိုင်းပြည်ကိုဘယ်လိုပြန်ထူထောင်ရမလဲ။အဲ့ဒါစီမံကိန်းစနစ်တကျချဖို့လိုတယ်။အဲ့ဒီ World Economy ထက်ပိုပြီးတော့အားကောင်းတဲ့စီးပွားရေးတည်ဆောက်ဖို့ပြန်လည်တည်ဆောက်ဖို့ကိုကျွန်တော်တို့ထူထောင်နိုင်မယ်ဆိုရင်ဒါတွေဟာကျွန်တော်တို့မရှင်းနိုင်ပါဘူးဘူးတယ်။အဲ့ဒီတွေ့ကြောင်ကျွန်တော်တို့မပြင်မစင်ပဲနဲ့အခုလိုပေါ့လေမေဖီမှာဖြစ်ချင်တိုင်းဖြစ်ဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ဆရာစုရင်နေတဲ့ပညာရှင်တွေစုရင်နေတာမျိုးဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ဒီလူဟာမျိုးမဖြစ်အောင်ကျွန်တော်တို့အနေနဲ့ဝါခွန်နဘီလူဟာမျိုးအဘယံမတရှိပွားရေးလို့မပုံပုံနိုင်အောင်ကျွန်တော်တို့အနေနဲ့ပြန်လည်ထူထောင်ရေးကိုဘယ်လိုလုပ်မလဲနိုင်ငံတကာကူညီကိုဘယ်လိုလုပ်မလဲပြည်သူလူထုရဲ့စာဝတ်နေရေးကျွန်တော်တို့ပြန်လည်ဖြစ်ရှိဖို့ဘယ်လိုလုပ်လဲစစ်ကောင်စီရဲ့တောင်းကျမ်းမှုတောင်ပျက်စီးနေတဲ့ဥယျာဉ်တွေပြန်တည်ဆောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြန်လုပ်မယ်ကျွန်တော်တို့လက်လာမှုတွေအများကြီးလုပ်ပါတယ်ကျွန်တော်ကိုယ်တိုင်ဘော့စနီးယားရှိပွေပြီးပါဘော့စနီးယားကိုသွားပြီးတော့လက်လာမှုတွေအချင်းချင်းလုပ်ခဲ့တယ်အခုဘော့စနီးယားမှာပါဖြစ်နေရှိပွေကလာတော့ကပျက်စီးမှုဟာကိုစစ်ကောင်စီပျက်စီးမှုတွေပုံများတယ်ဒါပေမဲ့စင်တိကွေအတွင်းမှာသူတို့အားလုံးပြန်လည်ထူထောင်နိုင်တယ်ဘာဖြစ်လို့လဲပင်စီမှုအကောင်းကောင်းနဲ့နော်စနစ်တကျလုံးနိုင်တဲ့ခါကျတော့အခုဟိုပါခုံးလဲဘော့စနီးယားလူနေရမှာအဲ့ဒီ World Economy မရှိပါဘူးအဲ့ဒီတွေ့ကြောင်ဒီဟာမျိုးကိုကျွန်တော်တို့ကတိုင်းပြည်ပေါင်းများစွာချီနေကိုလက်လာပြီးတော့ဒီလူမျိုးမဖြစ်အောင်ဆိုတာအခုကတည်းကပြင်ဆင်နေတယ
်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတင်ပြမဲ့လူတို့နဲ့ကျမ်းမာရေးအစီအစဉ်မှာတော့အိမ်တော်ပြုတော့မယ်ဆိုရင်အိမ်တော်မပြုခင်မှာလိန်ကနေတဆင့်ကူးဆက်တဲ့ယောဂတွေရှိမရှိဆိုတာကိုကျမ်းမာရေးရစစ်ဆေးသင့်တယ်လို့ကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအကြံပြုတိုက်တွန်းပါတယ်ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကဒီအကြောင်းကိုဆွေးနွေးတင်ဆက်ထားပါလေဗျာ
အိမ်တော်ပြုတော့မဲ့မြို့သားမြို့သူတွေအနေနဲ့လိန်ဆက်ဆန်ရာကနေတစဉ်ကူးဆက်တဲ့ယောဂတွေရှိမရှိဆိုတာကိုစမ်းသပ်စစ်ဆေးကြတာဟာကောင်းမွန်တဲ့အလေးချင်းတစ်ခုဖြစ်ပါတယ်။မိမိရဲ့အိမ်တော်ဘက်မှာလိန်ဆက်ဆန်ရာကနေတစဉ်ကူးဆက်တဲ့ယောဂတစ်ခုခုရှိခဲ့မယ်ဆိုရင်ကာဝယ်ကုသမှုတွေကိုအချိန်မီပြုလုပ်နိုင်တာကြောင့်အကျိုးကျေးဇူးများစေမှာပါ။အိမ်တော်ပြုတော့မဲ့မြို့သားမြို့သူတွေအနေနဲ့ဘယ်လိုယောဂတွေစမ်းသပ်စစ်ဆေးထားသင့်တယ်ဆိုတာကိုအရေးပြားတဲ့ကာလာသားယောဂဆန်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုရှင်းပြပါရစေ
။အိမ်တော်ပြုမဲ့မြို့သားမြို့သူတွေရပေါ့အိမ်တော်မပြုခင်ဒီတွေးစစ်ဆေးပြီးတော့လောက်တာကောင်းပါလေ။ဘာလို့ဆိုတော့ကိုပြုတ်မဲ့အိမ်တော်ရှင်မာလေဒီယောဂတွေပါလာပြီးတော့နောက်ကြာမှပြဿနာတက်တာတွေမဖြစ်အောင်စောစီးကစပြီးတော့တွေးစစ်တာတွေးစစ်တာမဲ့ဆိုလို့ရှိရင်ကာလာသားယောဂစစ်စစ်ဖလစ်ပေါ့နော်အဲ့ဒါစစ်မယ်။နောက် HIV တို့ B တို့ C တို့စစ်တယ်။စစ်တာမဲ့ဆိုလို့ရှိရင် Hepatitis B အတွက်ဆိုလို့ရှိရင်လည်းကာကွယ်ဆေးတွေထိုးလို့ရ HIV ပိုးရှိတယ်ဆိုလို့ရှိရင်လည်းအခုချိန်မှာစေးတွေကခင်မီစေးွားတွေရှိနေတဲ့အတွက်ကြောင့်မလို့တကယ်စေးကူးတာလို့ရှိရင် HIV virus လို့ပေါ့ ိုးကောင်ရောနေသွားတယ်အဲယူမယ်ဆိုလို့ရှိရင်ကလေးရဖို့လို့เนาะတာသမီးကိုမကူဆက်ဖို့လို့ဒါတွေရှေ့ဆက်လှုပ်ရှားတယ်အများကြီးရှိတာရှေ့ဆက်လှုပ်ရှားတယ်အများကြီးရှိတဲ့အတွက်ကြောင့်မို့နှစ်ဦးပုံမှန်လေးတိုင်နေပြီးတော့ဒါလှုပ်တာအကောင်းတယ်တချို့ပါဆိုလို့ရှိရင်ဒီအိမ်တော်မပြုခင်တောင်မှမဟုတ်ဘဲနဲ့ဒီဂုတ်ခေစုံတွဲတွေမှာပေါ့เนาะ premarital sex ဆိုတာရှိတယ်အဲကိုဝင်ဟိုအိမ်တော်မပြုခင်လိင်ဆက်ဆံမှုတွေရှိတတ်တယ်ပေါ့အဲ့လိုရှိတဲ့အခါမှာဆိုလို့ရှိရင်နောက်မှယောဂဖို့ရှိပြီးမှတည်ရတဲ့အခါကျလို့ရှိရင်အဆင်မပြေမှုတွေအများကြီးဖြစ်နိုင်ဒါတွေကိုဒါနှစ်ဦးနှစ်ဖက်တိုင်ပြီးတော့စစ်ထားတဲ့လို့ဆရာအနေနဲ့အကြံပြုလို့ပါ
လေဆန်းဆန်ရကနေတစ်ဆင့်ကူဆက်တဲ့ယောဂါတွေကိုစနစ်တကျနဲ့ပျောက်ကင်းအောင်ကုသမှုမခံယူနိုင်ခဲ့ဘူးဆိုရင်ကိုဝင်ဆောင်တဲ့အချိန်မှာထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့ခံစားကြရမှာပါဘလို့ထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့ရနိုင်လဲဆိုတာကိုဒေါက်တာဦးတန်ကအခုလိုရှင်းပြပါဗျ
။ Syphilis ဆိုရင်ဆရာတို့ယောဂါကူဆက်ခံအဆင့်နေရှိတယ်။သူကချက်ချင်းယောဂါလက္ခဏာမပြဘူး။ပထမအဆင့်မှာတော့တခါတည်းအနာလေးတွေဖြစ်လိုက်တဲ့သူဖြစ်ပေါ်တတ်တယ်ပေါ့။ဒါပေမဲ့လည်းသူကခဏတဖြုတ်နဲ့ပျောက်သွားတယ်ဒုတိယအဆင့်မှာဆိုလို့ရှိရင်အရေပြားမှာအနီကလေးပေါ်မှာလက်ဘွားခြေဘွားမှာအနီစက်လေးပေါ်လာတယ်ပေါ့နော်ဒါတလောင်းနဲ့ပဲပြီးသွားဒါမှမဟုတ် तू ကတကယ်လို့အဲ့ဒီလိုတိတ်ချာမကုခဲ့ဘူးဆိုရင်ဟိုမှာအိမ်တော်ရှင်ရဲ့အိမ်တော်ရှင်ရဲ့အမျိုးသမီးမှာကူးစက်ခံထားရတယ်ကလေးမွေးတဲ့အခါမှာမွေးရပါ syphilis ရောဂါကူးစက်ခံရတယ် congenital syphilis ကတော့အဲ့လိုကိုဝင်ဆောင်အမျိုးသမီးမှာဒီ syphilis ရောဂါကူးစက်ခံရရင်သူကဆက်ဆိုင်ရင်ကိုဝင်ဆောင်ကာလမှာသူကကိုဝင်ပြက်ကြတာမျိုးတွေဖြစ်တတ်တယ်။ကိုဝင်ပြက်မကြဘူးတတိတဲခဲ့လို့ရှိရင်လည်းမွေးလာတဲ့အခါမှာဆိုရင်ဟိုအာလီအင်မကျူအာပေါ့နော်ဘေဘီမွေးတာဆော့ရတယ်ပေါ့။မွေးဆော့ပြီးတော့မွေးလာတဲ့ကလေးကတခါတလေပေါင်မပြေတာတွေရှိရတယ်။မွေးရပါ congenital syphilis ကြောင့်မလို့မျက်လုံးတို့အရေပြားတို့ဒီနှလုံးတို့အသေးတို့အရိုးတွေตัวริมาဆိုလို့ရှိရင်ထိခိုက်မှုတွေရှိနိုင်တယ်ဒါကြောင့်မလို့ဆိုရင်ဆရာတို့ကိုဝင်ဆောင်အမျိုးသမီးတွေမှာမမွေးခင်ကိုဝင်ဆောင်ကာလမှာဒီ BDR test တို့ HIV test တို့ hepatitis B တို့ C တို့ဒါ screen လို့တိကျစစ်ဆေးရအဲ့လိုစစ်ဆေးပြီးတော့ကုသလို့ရှိရင်မွေးရပါနောက်ဆက်တွဲပြဿနာတွေနည်းသွားတော့ဥမာအမျိုးသားတွေမှာဆိုလို့ရှိရင်လည်းအလွယ်တကူကုလို့ရတဲ့အတိုင်းနဲ့မကုခဲ့ဘူးဆိုတော့အဲ့ဒီကမှာဆိုလို့ရှိရင် gonorrhea ซีบูညောင်ကြဖြစ်တယ်ပြည်ရီထွက်တယ်ကလာမိုက်ဒီယာဖြစ်တယ်အဲ့ဒီရမှာတဆင်သူကယောဂဘုရားဒီအထက်ကိုဆန်တက်သွားတဲ့အချိန်မှာအဆန်းနင်းအင်ဖက်ရှင်ပေါ့အဲ့ဒီမှာဆိုလို့ရှိရင်ဒီယောက်ျားတွေမှာဆိုလို့ရှိရင်စီးသွားခက်တာတို့နောက်တစ်ခုကဆိုလို့ရှိရင်တော့ဟိုဗဒေသားအောင်မှုအတွက်ခက်ခဲတာတို့เนาะနောက်တစ်ခါဆိုလို့ရှိရင်စီးသွားခက်တာဗဒေသားအောင်မှုခက်တာဒီအပြင်ဝေးစိတ်အကျိတ်ရောင်တာတို့ဒါလည်းနောက်ဆက်တွဲပြဿနာတွေအများကြီးရှိတယ်။အဲ့တော့အဓိကကတော့ဒီယောဂနာဖြစ်လာတာရှိတယ်လို့ယောဂမဖြစ်ပေမဲ့ဒီလိုမျိုးလိင်ဆက်ဆံမှုရှိခဲ့တယ်ဆိုလို့ရှိရင်တန်တဲ့ရရှိလို့ရှိရင်ဒါဒေးဒေးချာချာစနေချာဆွေးနွေးတိုင်ပင်ပြီးတော့ကုသတဲ့နေပေါ့
။အိမ်တော်ပြီးတော့မဲ့အမျိုးသားမျိုးသမီးတွေအနေနဲ့လိင်ဆက်ဆံရကနေတစ်ဆင့်ကုဆက်တဲ့ယောဂတွေရှိမှရှိဆိုတာကိုစမ်းသပ်စစ်ဆေးကြတာဟာကောင်းမွန်တဲ့အလေးချင်းတစ်ခုဖြစ်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်သတ်သွား။
ဒါတန်ဇော်ရဲ့လူလူနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ဒီတစ်ပတ်စီစဉ်မှာတော့ဒီကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာဘယ်အသင်းဘိုးဆွဲမလဲဆိုတာနဲ့ပတ်သက်ပြီးဘောလုံးပရိသတ်တွေနဲ့ကျွမ်းကျင်သူတွေရဲ့အမြင်ခန့်မှန်းချက်တွေကိုကိုရန်နိုင်ကစူးစီးပြီးတော့အခုတစ်ပတ်အားကစားသတင်းအစီအစဉ်မှာတင်ပြထားပါတယ်
2022ကမ္ဘာဖလားဘောလုံးပွဲကတော့တနင်္ဂနွေနေ့ကကာတာနိုင်ငံမှာစတင်လိုက်ပါပြီ။လူခွင့်ရေးကိစ္စတွေကစပြီးတော့အရက်ဘီယာရောင်းချခွင့်တွေအထိအငင်းပွားစရာတွေဝေဖန်မှုတွေကြားကပဲကမ္ဘာဖလားကြီးကိုစတင်လိုက်တာပါ။ပုံရအဖြစ်အုပ်စုအေကအင်ရှင်ကာတာနဲ့တောင်အမေရိကတိုက်ကအီကွေဒေါ်တို့ကစားကြကြပြီးတော့အီကွေဒေါ်အသင်းကငိုကိုမရှိနဲ့နိုင်သွားခဲ့ပါတယ်။တင်းလာနေ့ကတော့အုပ်စုဘီကဘောလုံးပွဲအင်္ဂလန်နဲ့အီရန်တို့ကစားကြတာမှာအင်္ဂလန်အသင်းက6-2နဲ့နိုင်ရသွားပါတယ်။အင်္ဂလန်တို့အဖွင့်ဂိုးကိုအင်္ဂလန်ရဲ့အသက်ငယ်ဆုံးကစားသမားဖြစ်တဲ့ဂျူဘယ်လင်ဟန်ကသွင်းပေးခဲ့ပြီးတော့ဇာကာက2ဂိုး၊စတာလင်း၊ရက်စ်ဖို့နဲ့ဂရေးလစ်တို့က2ဂိုးစီသွင်းခဲ့ကြပါတယ်။ဒီဘက်မှာအင်္ဂလန်က6ဂိုးသွင်းပြီးကစားသမားတွေအတော်များများဂိုးသွင်းနိုင်ခဲ့တာကအသင်းအတွက်ကျေနပ်စရာဖြစ်ပေမဲ့ ပြီးခဲ့တဲ့ကမ္ဘာဖလားမှာဂိုးအများဆုံးသွင်းပြီးတော့ရွှေဖနှက်ရခဲ့တဲ့အင်္ဂလန်တိုက်စင်ဟယ်ရီကိန်းဂိုးမသွင်းနိုင်ခဲ့တာကတော့သူ့အတွက်ရောအင်္ဂလန်အတွက်ပါဘဝင်မကျစရာတစ်ခုလို့ပြောရမှာဖြစ်ပါတယ်။အင်္ဂါနေ့ကတော့အုတ်ဆူစီကနာမည်ကြီးအာဂျင်တီးနားနဲ့ဆော်ဒီအာရေဗျားတို့ကစားကြတာမှာဆော်ဒီအသင်းကအာဂျင်တီးနားကိုနှကိုးတကိုးနဲ့နိုင်သွားခဲ့လို့မထင်မှတ်တဲ့တက်လက်တွေဖြစ်သွားခဲ့ပါတယ်။ဒါကကာတာကမ္ဘာဖလားပွဲရဲ့ပထမဆုံး upset ပွဲစဉ်လည်းဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာဘူဆွဲနိုင်ခြင်းရှိတယ်လို့ရေပန်းစားနေတဲ့အာဂျင်တီးနားအသင်းဟာသူတို့အုပ်စုမှာအားအနေဆုံးလို့ယူဆရတဲ့ဆော်ဒီကိုမထင်မှတ်ပဲရှုံးသွားတဲ့အတွက်အခြေအနေတွေကရှုပ်ထွေးကုန်ပြီးတော့ဂျန်တဲ့နှစ်ပွဲမှာမရှုံးဖို့လိုအပ်နေပါတယ်ခင်ဗျာ။အင်္ဂလန်ကကဘောလုံးဝေဖန်သူတွေနဲ့သုံးသက်သူတွေကြားမှာတော့ဒီနေ့ကာတာကမ္ဘာဖလားဘောလုံးပွဲမှာဘူဆွဲဖို့ရေပန်းစားဆုံးအသင်းတွေကတော့အမေရိကတိုက်ကဘရာဇီးလ်နဲ့အာဂျင်တီးနားတို့ဖြစ်တယ်လို့အတော်များများကခန့်မှန်းနေကြပါတယ်။ဒီကြိမ်ကတော့အရှေ့အလယ်ပိုင်းဒေသကကာတာနိုင်ငံမှာကျင်းပတာကလည်းဥရောပအသင်းတွေထက်တောင်အမေရိကအသင်းတွေဘူဆွဲနိုင်ကြီးပုံများတယ်လို့ခန့်မှန်းနေကြတဲ့အထက်မှာအကြောင်းတစ်ခုဖြစ်ပါတယ်။ဆိုတော့ဒီနေ့ကမ္ဘာဖလားမှာဘူဆွဲနိုင်ကြီးရှိတဲ့အသင်းတွေနဲ့ပတ်သက်ပြီးဘယ်သူတွေကရောဘယ်လိုခန့်မှန်းနေကြပါလဲ။မက်ဆီဒီးဇ်မှာကစားနေတဲ့နော်ဝေးတိုက်စင်မှုအာလင်ဟာလန်ကတော့
Favorites, I think the favorites should be Brazil, Argentina, France, and maybe England.
ဒီကမ္ဘာဖလားမှာဘူဆွဲဖို့ရည်ပန်းအစားဆုံးအသင်းတွေကတော့ Brazil, Argentina ပြင်သစ်နဲ့ပြီးတော့ England လည်းဖြစ်နိုင်ပါတယ်။ကျွန်တော်အနေနဲ့တသင်းတည်းတော့မရွေးနိုင်ပါဘူး။ဘာလို့လဲဆိုတော့အသင်းကောင်းတွေကအများကြီးပါ။ဆိုတော့အဲ့ဒီ၄သင်းပ
ါ။ဆိုတော့ကျွန်တော်တို့မြန်မာဘောလုံးပရိသတ်တွေနဲ့ဘောလုံးဝါသနာရှင်တွေကရောဘယ်လိုခံမှန်းပါသလဲ။မြမလေးရွေးစဉ်ကိုသမားဟောင်းကိုရင်ထွေးကတော့
ဘူးလက်ရှိပေါ့နော်ကမ္ဘာဖလားနောက်ဆုံးအမြင့်ချက်ကိုပြောရရင်နောက်ဆုံးဖိုင်နယ်ရောက်မယ်အသင်းအနေနဲ့ချန်ပီယံလို့တွေ့မယ်ဆိုရင်ဘရာဇီးဒုတိယကမ္မန္တရာကတော့ဂျာမနီဖြစ်ပါတယ်ဂျာမနီနဲ့ဘရာဇီးတစ်သင်းနဲ့ဟာကမ္ဘာဖလားရဲ့ချန်ပီယံဖြစ်မယ်လို့ကြေညာပါတယ်ခင်ဗျာ
ပြီးခဲ့တဲ့ကမ္ဘာဖလား၄ချိန်မှာတော့ဥရောပအသင်းတွေကဘူဆွဲထားပြီးအမေရိကအသင်းတွေနောက်ဆုံးချိန်ဘူဆွဲခဲ့တာကတော့လွန်ခဲ့တဲ့နှစ်20က2002ကမ္ဘာဖလားမှာဘရာဇီးလ်အသင်းဘူဆွဲတာဖြစ်ပါတယ်ဆော့ကာဖော်လိုဂျာနယ်အေဒီတာချုပ်ကိုကျော်မျိုးဟန်ကတော့ဒီချိန်မှာတောင်အမေရိကအသင်းတွေအလားအလာကောင်းနိုင်တယ်လို့ခန့်မှန်းပါတယ
်အဘယ်အသင်းရောက်နေတင်တယ်လဲဆိုတော့အဲကျွန်တော်အနေနဲ့အခုချိန်မှာပြောဖို့စောလုံးသေးပြီမဲ့အဲဒီရေပန်းစောင်းမှုပိုင်းမှာတော့ဘရာဇီးလ်နဲ့ဒီအာဂျင်တီးနားကတော့ရပန်းဆောင်မှုတော်တော်လေးမြင့်တက်နေပါတယ်ဘရာဇီးကလည်းဒီတိုက်စစ်ပိုင်းခံစစ်ပိုင်းကွင်းလယ်ပိုင်းတော့အကုန်ကောင်းမွန်နေပြီးတော့အာဂျင်တီးနားကလည်း35ပွဲစလိုက်ရှုံးပွဲမရှိဖြတ်တန်းထားပြီးဆွမ်းဆောင်မှုကောင်းမွန်နေတော့ဒီနှစ်သင်းကအပူချိန်ပိုင်းဆိုင်ရာမှာလည်းရှုံးမရှိနိုင်ဘူးဆိုတော့ဒီနှစ်သင်းကိုတော့စိတ်ဝင်စားရတာ
ဒီမနက်ကဘောလုံးပရိသတ်တူဖြစ်တဲ့ကိုထွန်းတီဟာတက်ကတော့သူ့အနေနဲ့ဘူဆွဲစေခြင်းနဲ့အသင်းကိုအခုလိုပြောပါတယ်
ကျွန်တော်ကတော့ဒီကမ္ဘာဖလားမှာအာဂျင်တီးနားကိုပိုဆွဲမယ်လို့ထင်ပါတယ်အာဂျင်တီးနားကိုလည်းအသင်းကိုလည်းအားပေးပါတယ်ကျွန်တော်ထင်ရတော့ကျွန်တော်အချိန်ကအာဂျင်တီးနားပေါ့ဗျာဟိုပိုဆွဲမယ်ထင်ပါတယ
်ဒီမနိုင်ငံကဘောလုံးပရိသတ်တူဖြစ်တဲ့ဒေါက်တာမျိုးမင်းလိုင်ကတော့ဒီနေ့ကမ္ဘာဖလားပွဲမှာပိုဆွဲမယ်အသင်းနဲ့ပတ်သက်ပြီ
းဒီနေ့ပိုဆွဲမယ်အသင်းဆိုရင်တော့ကျွန်တော်ကတော့ဘရာဇီးကိုအားကြိုက်တယ်ဒုတိယအနေနဲ့ဆိုရင်တော့ပေါ်တူဂီပေါ့ဘရာဇီးကိုချစ်ရတော့အသင်းလုံးကလူစင်းရတော်တော်ကောင်းတယ်လူသဖြင့်တိုက်စစ်ပေါ့ဖောအတက်ကီမာနေမာရိုရီချာလ်ဆန်တို့ရပင်ရတော့အများကြီးပဲဘရာဇီးကတော့ချက်ပွဲတွေမှာဂိုးတွေသိမ်းပြီးတော့အကုန်လုံးနိုင်လာမယ်လို့ထင်တာပဲပေါ်တူဂီနဲ့အသင်းလုံးလီယာပေါ်တူဂီလူစင်းရတော်ကောင်းတယ်အနောက်အလယ်အရှေ့ပေါ့လေအကုန်ကောင်းတယ်
ဒါပြင်နောက်ထပ်ဘောလုံးပြိသက်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့ဒီနေ့ကာတာကမ္ဘာဖလားမှာဘူဆွဲနိုင်ခြင်းအရှိဆုံးအသင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဒီနေ့ကမ္ဘာဖလားမှာတင်ပြနေတဲ့ဘရာဇီးပဲပြောအောင်မယ်ဘရာဇီးကအုပ်စုဘူအနေနဲ့တက်မှာတည်ကြတယ်လို့သူ့အနေနဲ့ကွာတာမှာမှဂျာမနီတို့မဟုတ်စပိန်နဲ့တွေ့ရနိုင်ပါတယ်စပိန်ပဲဖြစ်ဖြစ်ဂျာမနီပဲဖြစ်ဖြစ်ဘရာဇီးကသူ့ကိုနိုင်ပြီးတော့စီမီတက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျအာဂျင်တီးနားအနေနဲ့အခုချိန်တိုင်းအုပ်စုကနေတော့တက်ဖို့မလွယ်ဘူးဆိုတော့နယ်သာလန်ကစီမီတီတက်ပြီးဘရာဇီးနဲ့စီမီမှာတွေ့နိုင်ပါတယ်။၆ဘက်ချမ်းမှာတော့အင်္ဂလန်နဲ့ဖရန့်ကကွာတာမှာတွေ့နိုင်တယ်။အဲသူတို့ကနိုင်တဲ့အသင်းကစီမီမှာအပေါ်တူဂီတို့မဟုတ်ဘဲဂျီယန်ကနိုင်တဲ့အသင်းနဲ့တွေ့မယ်။ ဖိုင်နယ်ကိုခံမကြည့်ရတော့ဘရာဇီးနဲ့ပြင်သစ်ဖြစ်ဖို့များတယ်။ဒါပေမဲ့အင်္ဂလန်တို့မဟုတ်ပဲဂျီအန်လည်းဟိုဖိုင်နယ်မှာဘရာဇီးနဲ့တွေ့နိုင်ပါလား။ကျွန်တော်အထင်တော့ဒီတစ်ခါကမ္ဘာပလာမှာစုဖွဲ့မှုကောင်းတဲ့ဘရာဇီးပဲရလိုက်မယ်လို့ထင်မိပါတယ်ခင်ဗျာ
။ဒီမှာဘောလုံးပရိသတ်တွေနဲ့ယင်းနေတဲ့ဘောလုံးဘိုးရဲ့အင်္ဂလန်သင်းကတော့ကမ္ဘာပလာကို1966ခုနှစ်ကအင်ရှင်အဖြစ်ကျင်းပခဲ့တဲ့တစ်ချိန်နဲ့ဒါပေမဲ့အင်္ဂလန်သင်းဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာတော့2018ကမ္ဘာပလာမှာဆီမီဖိုင်နယ်ယူရို2020မှာဖိုင်နယ်အထိတက်ခဲ့တာပါ။ဒါပြင်တနင်္လာနေ့ကပွဲဥတော်မှာလည်းအီရန်ကို6-2ခုနဲ့နိုင်ခဲ့ပါတယ်။ဆိုတော့အင်္ဂလန်သင်းရဲ့အလားအလာကိုရောဘယ်လိုမြင်ပါသလဲ
အင်္ဂလန်သင်းကတော့ဒီနေ့ကြီးကလူစင်းရတော့အားလုံးတော့ကောင်းတယ်ဒါပေမဲ့သူတို့ကထုံးစံတိုင်းအဲကွာတာဖိုင်နယ်လောက်တော့မကျော်တော့ဘူးထင်တာပဲ
ဒါကတော့ကာတာကဖလားမှာဘယ်သင်းဘူဆွဲမလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာဘောလုံးပြိုင်သက်တွေရဲ့အမြင်တွေပဲဖြစ်ပါတယ်ကာတာကဖလားနဲ့ပတ်သက်ပြီးတော့ကမ္ဘာတစ်ပတ်ကနိုင်ငံ45နိုင်ငံမှာကောက်ယူခဲ့တဲ့TGN ကမ္ဘာလုံးဆိုင်ရာစစ်တမ်းကောက်ယူမှုမှာတော့ဘရာဇီးလ်သင်းဘူဆွဲမယ်လို့ပြောတဲ့သူက 19.500 ဂိုင်းနှုန်းနဲ့အများဆုံးဖြစ်ပြီးတော့အဲ့နောက်မှာတော့အာဂျင်တီးနားသင်းက 9.900 ဂိုင်းနှုန်းနဲ့ဒုတိယ 8.200 ဂိုင်းနှုန်းနဲ့တတိယရေပန်းစားနေပြီးတော့အဲ့နောက်မှာတော့ပြင်သစ်နဲ့စပိန်တို့ကအသီးသီးရှိနေကြပါတယ်။ဒါပေမဲ့ဘောလုံးဆိုတာကလည်းမထင်မှတ်တာတွေလည်းဖြစ်လေဖြစ်တာရှိတာမို့အတော်များများအမှန်ထားသလိုပဲဘရာဇီးလ်နဲ့အာဂျင်တီးနားအသင်းတွေပဲဒီတစ်ချိန်မှာဘူဆွဲသွားမလားဒါမှမဟုတ်တခြားအသင်းတွေပဲဘူဆွဲသွားမလားဆိုတာကတော့ရင်ခုန်စော်နဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားတဲ့ဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ကတလက်တင်ပြပေးမှာဖြစ်ပါတယ်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံဒေသတချို့မှာပြည်တွင်းစစ်တွေဖြစ်နေတဲ့အတွက်ငြိမ်းချမ်းရေးတည်ဆောက်ဖို့ကမ္ဘောဒီးယားကအကြံဉာဏ်တွေပေးလိုပါတယ်လို့နိုဝင်ဘာ23ရက်ဗရူနေမှာကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုသွားပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ဘက်ကဦးတည်နေပြီးတော့တချို့ဒေသတွေမှာတော့ပြည်တွင်းစစ်တောင်းဖြစ်နေပြီဖြစ်တဲ့အတွက်အနည်း30ကြားပြည်တွင်းစစ်တမ်းခံခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ငြိမ်းချမ်းရေးခိုင်မြဲဖို့နဲ့စစ်ပီးကာလနိုင်ငံပြန်လည်တည်ဆောက်ရေးအတွေ့အကြုံတွေကိုမျှဝေလိုပါတယ်လို့အာဆီယံအလက်ကြားဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအစည်းအဝေးမိန့်ခွန်းမှာပြောကြားသွားတာဖြစ်ပါတယ်ကိုဗစ်ကြောပြန်ကူးစက်နေတဲ့တရုတ်နိုင်ငံမှာလှုပ်ခလာစာအတွက်ရောကိုဗစ်ရောဂါထိန်းချုပ်ကန့်သတ်မှုတွေကိုမကျေနပ်တဲ့အတွက်ကြောင့်မှာဇန်ယူမျိုးက Apple iPhone ဆက်ရုံအလုပ်သမားတွေဆန္ဒပြတဲ့ဗီဒီယိုတစ်ခုပုတ်ထူးနေကလူမှုကွန်ရက်ပေါ်ပြန်သွားခဲ့ပါတယ်။ဗီဒီယိုထဲမှာတော့နှာခေါင်းစီးသက်ထားတဲ့အလုပ်သမားထောင်ကျော်ဟာရောဂါပိုးကာကွယ်တဲ့ဝတ်စုံဖြူပို့ပြီးတော့ပလတ်စတစ်ဒိုင်းအကာတွေနဲ့ရဲတွေကိုဆန့်ကျင်ဆန္ဒပြခဲ့ကြပြီးရဲတွေကဆန္ဒပြသူတို့ကိုရိုက်နဲ့ကန်ကြောက်ပြီးတော့ဒုံးနဲ့ရိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တရုတ်အာဏာပိုင်တွေကကိုဗစ်ဆိုင်ရာတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့အတူဈေးဆိုင်တွေရုံးတွေပိတ်ခိုင်းထားပြီးတော့လူသန်းပေါင်းများစွာကိုနေအိမ်မှာပဲပိတ်လောင်ထားသလိုဖြစ်နေရတာကအခုလိုဆန္ဒပြတဲ့အထိဖြစ်လာရတယ်လို့လည်းဆိုပါတယ်ယူကရိန်းနိုင်ငံတွင်ကထိခိုက်ပျက်စီးနေတဲ့ထပ်အားပေးလိုင်းတွေကိုဗုဒ္ဓနေ့ကရုရှားကထပ်ပြီးတော့တိုက်ခိုက်ခဲ့တာဟာရေခဲမှတ်အောင်ရအောင်အေးခဲနေတဲ့ဆောင်းဝါးဒီကာလအတွင်းယူကရိန်းပြည်သူတွေပို့ပြီးတော့တုတ်ခတ်ရအောင်ရုရှားဘက်ကတမင်ရည်ရွယ်တိုက်ခိုက်တဲ့သဘောလေးဖြစ်ပါတယ်။တိုက်ခိုက်မှုတွေကြောင့်နှစ်ထပ်အဆောက်အဦတစ်ခုထိမှန်ပြီးတော့လူသုံးထပ်မင်းနဲ့တေဆုံးခဲ့တယ်လို့မြို့တော် Kiev ကတာဝန်ရှိသူတွေကပြောပါတယ်။မြို့အတော်များများမှာမိပြက်နေပြီးတော့ Kiev မှာလည်းမြို့တွေကတချို့အပိုင်းတွေနဲ့အိမ်နေချင်း Moldova နိုင်ငံသားကဒေသတွေမှာလည်းမီးမရဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဒေရက်စမစ်တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ဂျာတာပတိနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249လှမ်းလှမ်းမီတာ190နဲ့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ပါစေ VOE ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.